Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေကြပါစေ View American တာမြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဩဂုတ်လ29ရက်တနင်္လာနေ့မနေ့ပတ်အစီအစဉ်တွေကိုမနေ့6လပိုင်းကနေ9လပိုင်းထိ American ပြည်ထောင်စုမြို့တော် Washington DC ကနေတိုင်းဒိုမီတာ24/50/51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မိုးပါခင်ဗျာဂုမနခင်အစီအစဉ်လေးတော်ယူတင်ဆက်ပေးပါပ
ါမင်္ဂလာပါရှင်ကျွန်မခင်ဗျာတပါဒီမနခင်တရင်တွေကိုကိုကြော်ကြော်သိနေတူညညာပေးပါပါဖလော်ရီဒါပြည်နယ်ဂျက်ဆန်ဖီလ်ကကုန်တက်ကြီးတစ်ခုမှာတနက်တိခတ်မှုကြောင့်လေးဦးသေဆုံးခဲ့တယ်လို့မျက်နှာသက်တွေကပြောပါတယ်ရိုင်ဂျာရီပေါ်မှာလူမျိုးစုလရှင်းလင်းဖယ်ရှားမှုမျိုးလောက်ရမှာတာဝန်ရှိသူတွေကိုဆက်ပြီးတော့အရေးယူအပြစ်ပေးဖို့အမေရိကန်ကလှုံ့ဆော်နေလို့နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့တရင်လေးတွေကြားမှာပါကိုဆက်မိုးရင်
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေနဲ့ဆက်ပြီးဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်တွေမှာဆိုရင်တော
့ဟောက်ခံနေဝင်းရင်လည်းဒီနဲ့ဒီရှိချောင်းကိုကျွန်တော်ပြဖို့လိုအပ်တယ်ဆိုတာကိုကျွန်တော်စဉ်းစားမိတယ်အဲ့တော့ဒီမနက်ခင
်းဒါတော့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုအမှုဆောင်ဒါရိုက်တာဖြစ်သူကဒီကနေ့စီရင်ချက်ချတော့မယ်ဒါရိုက်တာတရေတော်နှစ်ဦးရဲ့တရားခွင်အလားအလာအစီအစဉ်နဲ့ပတ်သက်ပြီးတော့ပြောဆိုသွားတာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြပါမယ်မြန်မာရေးဆွေးနွေးပန်းအစီအစဉ်မှာတော့မြန်မာနိုင်ငံရဲ့ညီငယ်ရေးလုံခြုံရေးအောင်မြင်မှုမှာတိုင်းဒေသဖွဲ့တွေနဲ့ဆွေးနွေးမှုကပိုးပြီးတော့လိုအပ်တယ်လို့အရင်ကလည်းညီငယ်ရေးဆွေးနွေးပွဲတွေညီငယ်ရေးလုံခြုံရေးတွေမှာထဲထဲဝဝင်ပါဝင်ပတ်သက်ခဲ့တဲ့ဆက်မှုဝန်ကြီးဟောင်းဦးစိုးသိန်းကပြောဆိုခဲ့ပါတယ်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ Editor ကိုသိန်းထည့်ဦးနဲ့တွေ့ဆုံမေးမြန်းထားတဲ့အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်မြန်မာပြည်ကပေးစာကဏ္ဍဆရာဦးစီစုအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကမ္ဘာတလောင်းထူးခြားဆန်းပြားတင်ပြများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးပါပါ။အရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ Florida City နဲ့ Jackson Falls မြို့လည်းကကုန်တက်ကြီးတစ်ခုမှာလူအများပြားကိုတနက်နဲ့ပစ်ခတ်တဲ့အတွက်ထိခိုက်သေဆုံးသူတွေရှိခဲ့တယ်လို့ပြည်နယ်အာဏာပိုင်တွေကပြောပါတယ်။ကနူးထွက်လာတဲ့သတင်းတွေအရသေဆုံးသူက4ယောက်ရှိနေပြီးဒဏ်ရာရနေတဲ့လူ7ယောက်ကိုတော့ဆေးရုံတွေကိုခေါ်သွားကြတယ်လို့မျက်နှာသက်တွေကပြောပါတယ်။ရဲရရှိ Mike Williams ကတော့တနက်နဲ့ပစ်ခတ်သူကတကူရောဖြစ်ပြီးလူယူတယောက်ဖြစ်ကြောင်းနဲ့သူဟာသေဆုံးသွားသူတွေထဲမှာပါတယ်လို့ပြောပါတယ်။ဒါပေမဲ့သေဆုံးသူအရေးအတွက်အတိအကျကိုတော့ပြောဖို့ညံ့ဆိုပါတယ်။တနက်သမားလိုတန်တရာရှိသူဟာသူ့ကိုယ်သူပြန်ပစ်ပြီးရတဲ့ဒဏ်ရာကြောင့်သေဆုံးသွားတယ်လို့တဦးက AP သတင်းဌာနကိုပြောပါတယ်။ရဲရရှိ Williams ကတော့အခင်းဖြစ်တဲ့နေရာကိုအခုပဲရှင်းလင်းပြီးစီးပြီးဖြစ်ကြောင်းနဲ့လုံခြုံရေးတွေချထားကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ကုန်တိုက်ထဲကစားတောက်ဆိုင်နဲ့ကစားဖို့လုပ်ထားတဲ့နေရာတစ်ခုမှာ online game ပြိုင်ပွဲတစ်ခုလုပ်နေတဲ့အချိန်တွင်မှာပဲဒီပစ်ခတ်မှုဖြစ်ပွားခဲ့တာပါ။ဒီပွဲကိုတိုက်ရိုက်ထုတ်နှင်ပြတာနေတော့ပစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပြီးအဲ့ဒီမှာတနတ်တန်တွေကိုပါကြားခဲ့ရတာဖြစ်ပါတယ်။
အတင်ကအမေရိကန်တယ်လီဂရမ်မှာဂျွန်မက်ကေးအသက်82နှစ်အရွယ်မှာစနေနေ့ကကိုလွန်တော်ပြီးတဲ့နောက်ကမ္ဘာတဝမ်းနဲ့အမေရိကန်ပြည်ထောင်စုကကောင်းဆောင်တွေရဲ့ဝန်ထဲကွန်ပျူတာစကားတွေဇက်တိုက်ထွက်လာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအတယ်လီဂရမ်မှာဂျွန်မက်ကေးရဲ့မိသားစုအတွက်ကျွန်တော်အနေဆိုင်ဆုံးကိုကျင်းဆန္ဒပါကြောင်းနဲ့အလေးစားပါကြောင်းမိသားစုနဲ့အတူဆုတောင်းပေးနေပါကြောင်း Twitter မှာရေးပါတယ်။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကမက်ကေးဟာအတလန္တိတ်သမုဒ္ဒရာဟိုဘက်ဒီဘက်မဟာမိတ်ဖြစ်မှုအတွက်မယံမနာလှုပ်ဆောင်သူဖြစ်တဲ့သူ့နိုင်ငံပြင်ပအထိပါရေးပါသူဖြစ်တယ်လို့ပြောပါတယ်။ဒီနေ့သမ္မတအီမနူအယ်မက်ခရွန်ကမက်ကေးဟာတကယ့်အမေရိကန်သူရဲကောင်းဖြစ်တယ်လို့ပြောပါတယ်။အမေရိကန်သမ္မတဟောင်းတွေဖြစ်ကြတဲ့ဘရာကိုဘားမား၊ဘီလ်ကလင်တန်၊ဂျော့ဂျ်ဒဗလျူဘုရှ်နဲ့သမ္မတဟောင်းကတော်ဒီဒီတို့ကလည်းချီကျူးကွန်ပျူတာစကားဝန်ထဲစကားတွေပြောဆိုထားကြပါတယ်။မစ္စတာမက်ကေးမကွယ်လူမီစီစဉ်ညွှန်ကြားသွားတဲ့အတိုင်းသူ့ရဲ့နာရီအခမ်းအနားမှာသမ္မတဟောင်းအိုဘားမားနဲ့သမ္မတဟောင်းဘုရှ်တို့ကအမတ်ရကွန်ပျူတာစကားပြောကြားကြမှာဖြစ်ပါတယ်။မစ္စတာမက်ကေးရဲ့ကျွမ်းကျင်ရေးတဲ့ရုပ်လောင်းကိုသူ့ရဲ့မိခင်ပြည်နယ်ဖြစ်တဲ့အရီဇိုနာလွှတ်တော်အဆောက်အဦအတွင်းအဲဒီနောက်ဝါရှင်တန်မြို့တော်လွှတ်တော်ဆောက်ဦးတွင်မှခင်းချင်းပြင်ဆင်ထားမှာပါ။နိုင်ရေးခဏကိုဝါရှင်တန်မြို့တော်က National Cathedral ဘုရားကျောင်းကြီးမှာကျင်းပမှာဖြစ်ပြီးရုပ်လောင်းကိုတော့သူတက်ရောက်ခဲ့တဲ့ American ရေတပ် Academy စစ်တပ်ကသူရှိရာ Maryland ပြည်နယ် Annapolis မြို့မှာမြုပ်နှံနေကြုံမှာဖြစ်ပါတယ်။အထက်လွှတ်တော်မှဂျွန်မက်ကေးဟာမြန်မာနိုင်ငံဒီမိုကရေစီနဲ့လူ့အခွင့်အရေးကြိုးပမ်းမှုကာလတစ်လျှောက်အဲဒီချိန်ကာလတွေကနေရင်ကျေကျုပ်ချခံထားရသူမြန်မာဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်နဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတွေအားလုံးကိုတဆိုင်မမတ်ထောက်ခံအားပေးခဲ့သူပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မှာအကြမ်းဖက်ပဋိပက္ခအခြေအနေတွေပေါ်ပေါက်ခဲ့ပြီးနောက်ပိုင်းမှာလည်းအပြင်းထန်ဝေဖန်ပြောဆိုသူဖြစ်ပြီးလူ့အခွင့်အရေးချိုးဖောက်သူတွေကိုအရေးယူဖို့ဥပဒေမူကြမ်းကိုပူတယ်ကမကထပြုတည်သွင်းမှုတွေလည်းဖြစ်ပါတယ်။ ကျွန်မကိန်းကွလွန်သွားတဲ့ပေါ်မြန်မာဆွေရဘက်ကပြောဆိုတာတခုခုအခုသတင်းပြောတဲ့အချိန်ထိတော့ထွက်မလာသေးပါဘူ
း။ရိုမန်ကက်သလစ်ဘုရားကျောင်းတွေမှာလိမ္မာဆန်ရဆော်ကားမှုတွေရှိခဲ့တာအတွက်ဘုရားသခင်ကခွင့်လွှတ်ဖို့ပိုးရန်ဟမင်းကြီးဖရန်စစ်ကတောင်းပန်ခဲ့ပါတယ်။အခုဖြစ်ရဆိုးကဆိုးရတဲ့အတွေ့အကြုံကိုပြန်ပြီးအမှတ်ရစေတာဖြစ်ပြီးအမှန်တရားနဲ့တရားမျှတမှုရှိစေဖို့အတွက်ခိုင်မာပြတ်သားတဲ့အရေးယူမှုတွေလုပ်ဖို့လိုအပ်နေပြီလို့အိုင်ယာလန်ကနောက်ဘုရားကျောင်းမှာပိုးရန်ဟမင်းကြီးကပြောကြားလိုက်တာပါ။အိုင်ယာလန်ကက်သလစ်ဘုရားကျောင်းတွေမှာဆယ်စုနှစ်ပေါင်းများစွာပဲလက်မထက်တဲ့မိခင်တွေကနေမွေးလာတဲ့ကလေးငယ်တွေကိုမွေးစားဖို့အတွက်လှုပ်ပေးနေတာကိုပိုးရန်ဟမင်းကြီးကအပြစ်တင်ဝေဖန်လိုက်ပြီးဒါဟာအပြစ်မဲ့တဲ့ကလေးငယ်တွေကိုလူယူတဲ့အလုပ်မျိုးဖြစ်တယ်လို့ကလေးငယ်တွေကိုပြစ်ပယ်ထားပြီးနာကျင်ပွဲအမှတ်တရတွေနဲ့ဒဏ်ရာရစေတယ်လို့လည်းပြောပါတယ်။တကယ်လို့ကျူးလွန်မှုဒဏ်ခံရသူတွေကိုဖျားเจ้าတွေကနေမြစ်တာပေးနှစ်သိမ့်ဖို့အတွက်ပြက်ကွက်ခဲ့မယ်ဆိုရင်ခွင့်လွှတ်ဖို့အတွက်ဒပ်လင်က Phoenix ပန်းချံမှာပြုလုပ်တဲ့လူမှုဝတ်ပြုစုဝေးပွဲမှာထပ်မံပန်းချံရင်ပိုဟမ်မင်းကြီး Francis ဟာသူ့ရဲ့ Ireland နှစ်ရက်ခီးစဉ်ကိုတနင်္ဂနွေနေ့မှာပဲအဆုံးသတ်ခဲ့ပါတယ်။မိုးရေရွာပြီးလေပြင်းတွေတိုက်နေတဲ့ကြားကပိုဟမ်မင်းကြီးရဲ့တရားကိုနိုင်ဖို့အတွက်လူပေါင်းသိန်းနဲ့ချီပြီးတော့လာရောက်ခဲ့ကြတာလည်းဖြစ်ပါတယ်
။ American ပြည်တော်စုဟာ Syria ကိုနောက်ထပ်တိုက်ခိုက်ဖို့ပြင်ဆင်နေတယ်လို့ဟဇ်ဘူလာအဖွဲ့ခေါင်းဆောင် Sheikh Hassan Nasrallah ကဆွဆဲပြောဆိုလိုက်ပါတယ်။ Lebanon နိုင်ငံမှာ IS အဖွဲ့နဲ့ Al-Nusra တအူးတို့ကိုတိုက်ထုတ်ပြုတ်ချခဲ့တဲ့ပထမနှစ်ပတ်လည်အထိမ်းအမှတ်ဖြစ်အရှေ့ Lebanon ဘီဂါရဝန်က Hamel မှာတနင်္ဂနွေကကျင်းပတဲ့လူလူစုဝေးပွဲတွင်တက်ရောက်လာသူထောင်ပေါင်းများစွာကို Nasrallah ကအဲ့လိုပြောတာပါ။ Nasrallah ဟာဘယ်နေရာကားလို့အတိအကျပြောမထားတဲ့နေရာတစ်ခုကနေစကားပြောတာဖြစ်ပြီးသူ့ကိုရုတ်တံဖန်သားတင်ကြီးပေါ်မှာတွေ့ရကြတာပါ။အမေရိကန်တို့ဟာဆီးရီးယားနိုင်ငံကိုနောက်ထပ်တိုက်ခိုက်နိုင်ဖို့အတွက်အိုက်ဒလစ်မှာဓာတုရနယ်ကိစ္စအကြောင်းပြဖို့ပြင်ဆင်မှုတစ်ခုရှိနေတယ်လို့နာဇရလာကဆိုပါတယ်။ပြီးခဲ့တဲ့နေ့ရက်ဒီမှာအယ်နူဇရာတအူးကိုဟက်စ်ဘိုလာအဖွဲ့ကထိုးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက်လေဘနွန်ဆီးရီးယားနယ်စပ်ကနေ IS အစွန်းရောက်တွေကိုလေဘနွန်စစ်တပ်ကတိုက်ထုတ်လိုက်နေတာပါ။ IS နဲ့အယ်နူဇရာတအူးနှစ်ဖွဲ့စလုံးဟာဟက်စ်ဘိုလာအဖွဲ့ကိုထောက်ခံတဲ့လေဘနွန်ရှီးယားမွတ်စလင်တွေအများစုနေထိုင်တဲ့လေဘနွန်ဒေသတွေကိုအကြိမ်ကြိမ်တိုက်ခိုက်ဖူးပါတယ်။
ဒီအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမနေ့6နာရီကနေပြီးတော့9နာရီချီလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9839လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီအမေရိကန်တန်ကမနေ့ကင်းတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေပေါ်မှာရက်စက်တဲ့လူမျိုးစုလားရှင်းလင်းဖယ်ရှားမှုမျိုးလုပ်ရမှာတာဝန်ရှိသူတွေကိုအရေးယူပြစ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုကဆက်လက်လှုပ်ဆောင်မှာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကစနေနေ့မှာပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဖက်ရိုဟင်ဂျာ9သိန်းကျော်အိုးရင်ဆက်ခွာထွက်ပြေးရတဲ့ပဋိပက္ခဖြစ်ပွားခဲ့တာတနှစ်မြောက်နှစ်ပတ်လည်နေ့မှာဝန်ကြီးပေါင်ပီယိုကကြေညာချက်ထုတ်ပြန်ပြီးပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်မှာရစ်ဆက်တဲ့လူမျိုးစုရှင်းလင်းဖယ်ရှားမှုမျိုးကိုစစ်သွေးကြော်ရဲတိုက်ခိုက်မှုနောက်ပိုင်းနယ်မြေရှင်းလင်းလုပ်တဲ့လုံခြုံရေးတပ်တွေကကျူးလွန်ခဲ့ကြောင်းနဲ့ဒီအတွက်တာဝန်ရှိသူတွေကိုအမေရိကန်ကဆက်လက်အရေးယူမှာဖြစ်ကြောင်းဝန်ကြီးပေါင်ပီယိုကသူ့ရဲ့ Twitter မှာရေးသားခဲ့တဲ့အပြင်စစ်တပ်အနေနဲ့မြန်မာနိုင်ငံဒီမိုကရေစီရှောင်လန်းမှုအောင်မြင်စေဖို့အတွက်လူ့အခွင့်အရေးကိုလေးစားရမှာဖြစ်ကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ1962ခုစစ်တပ်အာဏာသိမ်းခဲ့ပြီးနှစ်ပေါင်း50လောက်အုပ်ချုပ်ခဲ့တဲ့နောက်ပိုင်း2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြီးလုပ်ပိုင်ခွင့်အာဏာအများစုကိုဆက်လက်ကင်ဆွဲထားဆဲဖြစ်ပါတယ်။ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရကတော့ရခိုင်ပြည်နယ်မှာလုံခြုံရေးတပ်တွေကမွတ်စလင်စစ်သွေးကြော်တွေကိုတရားဥပဒေနဲ့အညီနှိမ်နင်းလာတာဖြစ်ပြီးဒုက္ခသည်တွေပေါ်မှာရက်စက်မှုတွေကျူးလွန်တယ်လို့ဆွဆွဲမှုတွေကိုလက်မခံပဲညှင်းဆိုထားတာပါ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့ပဋိပက္ခဖြစ်ပွားခဲ့တဲ့တနှစ်မြောက်နေ့ဖြစ်တဲ့စနေနေ့မှာပဲဆန္ဒပြပွဲတွေနဲ့ဆူတောင်းပွဲတွေကိုပြုလုပ်ခဲ့ကြပါလေ။မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံနိုင်မဲ့ဒုက္ခသည်တွေနေရပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့ကုလသမဂ္ဂအဖွဲ့ဝင်တွေလည်းနားလည်မှုစာချုပ်လွှာရေးထိုးဆောင်ရွက်နေပါလေ။ကုလသမဂ္ဂလုံခြုံရေးကောင်စီမှာတော့အင်ကာနေကြရင်ရိုဟင်ဂျာရဲ့တကဖွင့်ဆွေးနွေးပွဲလုပ်ဖို့ရှိပြီးကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကအမှားစကားပြောကြားဖို့အတွက်စီစဉ်ထားပါလေ။
ဂျပန်နိုင်ငံမှာလက်ရှိအနာရပါတီရဲ့အကြီးအကဲရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့ဝန်ကြီးချုပ်ရှင်ဆိုအဘေကတနင်္ဂနွေနေ့မှာကြေညာပါတယ်။ဒါအပြင်အစိုးရဖွဲ့နဲ့ဝန်ကြီးချုပ်တွေတက်တန်းရှည်ရှည်မကန်လာပဲမကြာခဏအပြောင်းလဲဖြစ်လျက်ရှိတဲ့ဂျပန်နိုင်ငံမှာမစ္စတာအဘေအနေနဲ့တက်တန်းရှည်ဆုံးဝန်ကြီးချုပ်ဖြစ်လာခွင့်ရှိတယ်လို့အခြေခံဥပဒေပြင်ပြောင်းလဲရေးသူ့ရဲ့အိမ်မက်ကိုလက်တွေ့အကောင့်ထဲပို့ဖို့အတွက်လည်းတွန်းအားဖြစ်လာပါတယ်။ အနာရကွန်ဆာဗေးတစ်ဝါဒီလီဘရယ်ဒီမိုကရက်တစ်ပါတီ LDP ရဲ့အကြီးအကဲဖြစ်မစ္စတာဘေးလွယ်တကူပဲထပ်ပြီးအရွေးခံရမယ်လို့ခန့်မှန်းထားကြပါတယ်။သူ့ကိုဂျပန်လွှတ်တော်အမတ်အများပြားကထောက်ခံထားပြီးသူနဲ့ရှင်ပြီးအရွေးခံမဲ့သူကလည်းကာဝေးဝန်ကြီးဟောင်းရှင်ငဲလူအီရှိပါတူပဲရှိပါတယ်။နိုင်ငံတော်ပိုင်းကာဂူရှိမားဒေတာကနေရုံးမြင့်တန်ကြမှာတရားထုတ်လွှင့်တဲ့တင်းဆော်ရှင်လင်းပွဲတွင်မစ္စတာဘေးက LDP ခေါင်းဆောင်ဖြစ်တဲ့ဝန်ကြီးချုပ်ဖြစ်ဂျပန်နိုင်ငံကိုနောက်ထပ်၃နှစ်ဆက်ပြီးဦးဆောင်သွားဖို့ကျွန်တော်ဆုံးဖြတ်ထားပါတယ်။ဒီဆုံးဖြတ်ချက်အရနောက်လာမှာကျင်းပမယ့်ပါတီကောင်းဆောင်ရွေးကောက်ပွဲမှာကျွန်တော်ရှင်းပြပါမယ်လို့ကြေညာသွားပါတယ်
။အိန္ဒိယနိုင်ငံတောင်ပိုင်းကာရလာပြည်နယ်မှာရေကြီးရေလျှမ်းမှုကြောင့်တိဆောက်သူဦးရေဟာတနင်္ဂနွေနေ့အထိဆို445ဦးရှိသွားပြီဖြစ်ပါတယ်။ရေပြန်ကျသွားတာနဲ့အမျှနောက်ထပ်အလောင်း28လောင်းထပ်ပြီးတွေ့ခဲ့တယ်လို့ရှင်းလင်းရေးကိုလည်းဒုနဲ့ဒဲနဲ့လုံနေရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။လူပေါင်းတပ်သားလောက်ဟာယာယီကယ်ဆယ်စခန်းတွေမှာစုပြုံနေထိုင်ရပြီးနောက်ထပ်ပျောက်ဆုံးသူက15ဦးရှိတယ်လို့သိရပါတယ်။ရေကြီးမှုကြောင့်နေအိမ်တွေနဲ့လူအများသွားလာရနေရာတွေမှာအမှိုက်တရိုက်တင်တဲ့တဲတွေပြည့်နေတဲ့အတွက်အာဏာပိုင်တွေဟာရှင်းလင်းရေးကိုအကြီးအကျယ်လုပ်နေရပါတယ်။ကာရလာပြည်နယ်ဝန်ကြီးချုပ်ကတော့ရေကြီးတဲ့ခံရတဲ့နေအိမ်ပေါင်း33,000ကျော်ဒါမှမဟုတ်ရေတံခမ်းတဲ့နေအိမ်အလုံးရဲ့3,000+အတွက်ရှင်းလင်းရေးလုပ်နိုင်ခဲ့တယ်လို့သူ့ Twitter မှာရေးပါတယ်။ဒေသရင်းဖြစ်စင်ပြီးပြန်လဲတွေ့တာနိုင်ဖို့လဲအာဏာပိုင်တွေလှုပ်ဆောင်နေပါတယ်။နေအိမ်ကျန်နေပြီဖြစ်တဲ့လူတွေအတွက်ရေကြပြီးတဲ့နောက်ပိုင်းကျုံရတတ်တဲ့မွေးအန္တရာယ်သတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်။တေဆုံးသူတွေတနေ့တခြားတိုးလာနေတာမို့နောက်ထပ်တေဆုံးသူတွေဟာရေကြီးမှုနဲ့ဆက်နွယ်မှုရှိမရှိစစ်ဆေးနေတယ်လို့လဲပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။
ဤရနိုင်ငံရှိပိုင်းဤရနိုင်ငံနဲ့နေဆက်မှာတနင်္ဂနွေနေ့မနေ့အစောပိုင်းကပြင်းအား6ရှိတဲ့ငလျင်တစ်ခုလုခတ်တာကြောင့်လူနှစ်ယောက်တေဆုံးပြီး250ကျော်ဒဏ်ရာရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကာမန်ရှားပြည်နယ်ဂျာဗရူမြို့အနောက်တောင်ဘက်16မိုင်ကွာကမ္ဘာမြေအပေါ်နားမှာဗဟိုပြုပြီးငလျင်လုခတ်သွားတဲ့ကြောင်းအမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်။အဲဒီနေရာမှာပြီးခဲ့တဲ့နှစ်ကလည်းအားပြင်းတဲ့ငလျင်တစ်ခုလုခတ်တာကြောင့်လူရာပေါင်းများစွာသေဆုံးရပါတယ်။255ယောက်ဒဏ်ရာရတဲ့ထဲမှာ6ယောက်ဟာဒဏ်ရာပြင်းထန်တယ်လို့ကမန်ရှားစစ်တပ်ကသူရေးပေါ်ဌာနအကြီးအကဲဆာယက်ရှာရီဒါရီကပြောပါရယ်။ဤရန်နိုင်ငံဟာငလျင်ကြောချင်းတစ်ခုအပေါ်မှာတည်ရှိနေပြီးမကြာခဏဆိုသလိုငလျင်လှုပ်ခတ်တာနဲ့ကြုံရလေးရှိတဲ့နိုင်ငံမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကကမန်ရှားဒေသမှာပဲပြင်းထန်9.3ငလျင်လှုပ်ခတ်တာကြောင့်အဲ့ဒီဒေသမှာလူပေါင်း6000ကျော်သေဆုံးပြီးအိမ်နီးချင်းဤရန်နိုင်ငံမှာလူ7ယောက်သေဆုံးပါရယ်ခင်ဗျာ
။ဒါကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့အခုကျော်ကျော်သိန်းတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။အခုတော့အရင်ဆုံးမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေတစ်ပုဒ်ကိုနှစ်ဆက်ပြပါမယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်ဒီချိုးဖောက်မှုနဲ့တရားစွဲဆန္ဒရတဲ့ရိုက်တာသတင်းတော်နှစ်ဦးရဲ့အမှုကိုဒီကနေ့စီရင်ချက်ချတော့မှာဖြစ်ပါတယ်။တရားရုံးရဲ့ဒီကနေ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီပြုရင်ပြောင်းလဲရေးရည်ချိန်နဲ့မြန်မာသတင်းမီဒီယာလောကရဲ့လွတ်လပ်ခွင့်သတင်းပေါ်ထုတ်ခွင့်တရုတ်တံခါးကိုထင်ဟပြတ်တမယ်ပြတ်ရုပ်ဖြစ်တယ်လို့လွတ်လပ်ခွင့်လှုပ်ရှားသူတွေကတုံ့တက်ပြောဆိုနေကြပါတယ်မြန်မာတရားစီရင်အနေထားအပေါ်ဒီအမှုစီရင်ချက်ကမီးမောင်းထိုးပြတ်မှာဖြစ်သလိုဒရင်တော်နှစ်ဦးအတွက်တရားမျှတမှုရရှိခြင်းနဲ့လို့လည်းပြောဆိုကြပါတယ်ဆက်သွယ်မီးမြှင့်ထားတဲ့မတ်စုမောင်ကအပြည့်စုံပြောပြပေးပါလိမ့်မယ်ခင်ဗျာ
2019ခုနှစ်ဒီဇင်ဘာလ12ရက်နေ့ညကရဲတပ်ဖွဲ့ဝင်တွေဘက်ကချင်းဆိုလို့တွားရောက်တွေ့ဆုံခဲ့တဲ့ရိုက်တာသတင်းဌာနသတင်းတောက်တွေဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုပါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုရခိုင်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေ့ရှိတဲ့ဆိုပြီးရန်ကုန်မြို့ထောက်ကျက်နယ်မြေရဲစခန်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။နောက်သူတို့နှစ်ဦးကိုမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှန်3နဲ့ပုံမှန်5ဖောက်ဖျက်မှုနဲ့တရားစွဲဆိုလိုက်ပြီးတော့အင်းစိန်အကျဉ်းထောင်ထဲမှာဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ဒီဇင်ဘာလ28ရက်နေ့မှာတော့မင်္ဂလာတုံတရားရုံးမှာသူတို့ကိုပထမဦးဆုံးအကြိမ်ရုံးထုတ်ပြီးရမန်ယူခဲ့ပါတယ်။အဲဒီနောက်မှာတော့သူတို့ကိုအကြိမ်ချင်းရုံးထုတ်စစ်ဆေးခဲ့ပြီးတဲ့နောက်မှာဇူလိုင်လ9ရက်နေ့2018ခုနှစ်မှာတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့စွဲချက်တင်မှုရန်ကုန်မြောက်ပိုင်းခရင်တရားရုံးကဆုံးဖြတ်ချက်ချခဲ့တာပါ။မနေ့ကဩဂုတ်လ28ရက်နေ့မှာတော့ရိုက်တာသတင်းတောက်နှစ်ဦးကိုအပြစ်ရှိမရှိတရားရုံးကစီရင်ချက်ချတော့မှာဖြစ်ပါတယ်။ဒီမိုကရေစီဖော်ဆောင်နေတဲ့အရသာအစိုးရလက်ထက်တရားစီရင်ရေးအခြေအနေနောက်သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းသမားတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲတွေကိုထင်ဟပ်စေတဲ့သတင်းတောက်နှစ်ဦးရဲ့အမှုကိုနိုင်ငံတကာကပါစိုးရိမ်မကင်စောင့်ကြည့်နေကြတဲ့အချိန်မှာတော့မြန်မာအစိုးရအနေနဲ့အမှန်တရားဘက်ကိုယက်တီစေချင်ပါတယ်လို့လူခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့ကိုသက်စုဝင်းကအခုလိုတိုက်တွန်းပြောဆိုလိုက်ပါတယ်
။ကျွန်တော်အစိုးရကိုဖြစ်စေချင်တာအမှန်တရားဘက်ကိုယက်တီစေတဲ့အစိုးရအနေနဲ့ဖြစ်စေ။ဒါနဲ့နိုင်ငံတကာလည်းတော့ conference ဖြစ်နေတယ်။ဘာကြောင့်မို့နိုင်ငံများစိုးရိမ်နေလဲဆိုတော့ဒီလူတွေမှာအဖြစ်မရှိဘူးဆိုတော့သိနေရတဲ့ကြောင့်မို့ပြည်သူ့ရဲ့ဒီလိုတက်တက်ဒီတရားဆိုတောက်ချလိုက်မှမျိုးဖူးရတဲ့ကြောင့်မို့နိုင်ငံများစိုးရိမ်အစိုးရအနေနဲ့နိုင်ငံတကာပြည်အရကိုဒီမဆိုင်ချင်ဘူးဆိုရင်တော့အမှန်တရားကိုမျက်ကွယ်မှာပြည်သူ့ကိုပြည်ရဲ့အဲ့တော့ဒီအမှန်တရားကအလုံးနဲ့ရှင်းနေပြီးသားဒီအမှုသားအမှုတားအလုံးရလည်းရှင်းနေပြီးသားဖြစ်တယ်အဲ့တော့အစိုးရအခုကျွန်တော်အနေနဲ့တိုက်တွန်းနေတာကတော့အမှန်တရားတိုင်း ที่เอาอย่างของสองยาพูดดูไม่ได้ยินใจไอ้เดี๋ยวทุกคนจะเอาฉันรู้สึกว่าดีอาร์ซีนั่นเองแต่เออรุ่นแรกดีจ่อมีทุกคนดีจ่อดีอาร์ซีได้เอาพงแค่ไหนเนี่ยดีอาร์ซีมันเนี่ยพี่เล่าฟังว่าฉันรู้เลยจีนไม่กงสุกเลยดีอาร์ซีมันเนี่ยดีแต่เนี่ยเพียงแค่มันไม่สิ้นสุดเนาะไม่สิ้นสุดกูฉันรู้แต่จีนนี่เนี่ยไม่ได้แข่งมา
เลยไรท์อาร์ตเรนเอาลุงเอ็นอูตรีนยาอยู่มือเนี่ยพันซีทองชาดีอาร์ซีสุขยาเรนีท่าการ์โรยาตาสุยาเลทเอตรีนเชลยาอยู่บูโจซานีเรตรีนมาเรจาโซอินเซียเอเนียชิลานีเรนีท่าพิเดลูเอซีดีดีดิโมคราซีพูมิโอตุเตย์ลูชาหมู่ซาวเยมุคอมดีกาลูควินลูชาดูตูอูพิเดแมตินซาชุนเลยีกาเปีย
วาเรแต่ทางนี้มาเที่ยวที่ไหนสุดเลยเชียงสาวีว่าจะมาดูดิเรื่องมีเดียล็อกการเนี่ยมาเรื่องมีเดียเนี่ยมาเงียบเลยมาสุดละที่แกเนี่ยชื่อไหนเนี่ยลูกเดียวเลยใครลูกตัวนี้ก็ขาดแค่เนี่ยนี่อันนี้มาเรื่องตัวอยู่เองชื่อเป็นสุดท้ายเด็กแกเด็กที่ยังมาตัวอยู่จริงเอามาเที่ยวที่ไหนที่ใช้อะไรมาสุดสิจะไอ้สิ่งตัวนี้ที่เอ็นนี่เองปะถ้าเจมันจะเชื่อจะมาดูตัวที่ฉันจะทำเองตัวที่เราเรื่องรู้แล้วตัวหาที่ไม่ใช่ตัวที่เราอยู่ใส่เด็กเรียนยงจีไอ้ตัวตั้งมือตัวลูกเปียไม่ได้ยังได้ลูกผู้ไอ้เนี่ยตั้งมือฟังรู้แล้วเลยเดี๋ยวนั้นตั้งมือชิวจะมาเด็กอ่ะโอ้ยแบบคุยสิ่งก็ต้องสุดเลยได้เลยชิวก็เนาะแต่แค่วิธีตัวผมอ่ะทำอะไรเด็กจะได้ดีตรงเดียที่มาเกี่ยมสุดแต่เรื่องเราขัดขืนสิ่งขออะไรจะตัวบาลีเนี่ยตัวอย่างนี้เนี่ยเลยตั้งแต่ตามมาว่าเชียร์ยาวเว้ยเดี๋ยวที่นี่เชียร์ยาวเว้ย
ไรเดอร์ทรีนมาโนอุยเตียมยาตามุยาเซบุตัวยงทุกเชมารอทรีนมาดีฮาตรูเนตูชินีจาร์เรสุราปยาตาเรอเนเนตรูลุมยาวเยตัวเซนดูติเชติวิเซมีวิญญาณมาพิเดลูลุลาสวาทุพพอบโยสุกุลลูชามุอตันเยอหมูซาวทอริดาโกซาวคากาปยาวาเร
มันเนี่ยเพียงอ่ะไม่ใช่มาสุอย่างยี่ยนั่นคือเราดูเล็กที่เซ็ตเป็นชาเรอุบลีกาเลยเท่านั้นสันนิมิเอติจิชาลุยาราเกเดอร์ตันนารู ไปรู้ที่นิยมมาเวทีเจ็ดดาเล็ดล้อมมาเล็ดตัวลงยังจะมีฮาเลดีล้อเล่อตมีอยู่ไม่ท่าเจ็ดเดือดดูเลยจันทร์รู้ว่ามีอายุสูงสุดเลยเจ้าวันนั้นทุกทีจันทร์รู้ท่านไหนน่าจะดีรู้เข้าแข่งในวันนี้เนี่ยดูเนี่ยดูชี้ยาวจันทร์รู้ปีอาวุลูเอเดชวันนี้จันทร์รู้ทุนยามีนั่นก็จะรู้ปีอายุเนี่ยจันทร์รู้อารมณ์อยู่ก้าวสู่จันทร์รู้ชี้เลยก็ทุกทีเนาะดีเล็กที่อัพมือมันนั่งกันเนี่ยนั่งตาตาเนี่ยเรียนมีดีอ่ะเล็กเพิ่ม
ခံကျင်တယ်ဗောနော
်မနေ့ကမှာတော့ writer သတင်းဌာနကသတင်းတော့တွေဖြစ်တဲ့ကိုတပ်ဦးမောင်နဲ့ကိုကျော်စိုးဦးတို့ကိုအမှုစင်ချက်ချမှာဖြစ်ပြီးသူတို့ကိုဆွဲချက်တင်ထားတဲ့နိုင်ငံတော်လှုပ်ရွက်ချက်အဥပဒေအရအမြင့်ဆုံးထောင်နဲ့14နှစ်အထိတရားရုံးကဆုံးဖြတ်ချက်ချနိုင်ပါတယ်ရှင်
ဒါကတော့မတ်စုမွန်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့ဆက်လက်ပြီးနားဆင်ကြရမှာကမြမအယူစုနေကမဲ့ဖြစ်ပါတယ်မြမနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်တွေမှာအောင်မြင်ဖို့ဆိုတဲ့နေရာမှာတဲနာအဖွဲ့တွေနဲ့ဆွေးနွေးမှုကအဓိကပိုးပြီးတော့ပြုလုပ်ဖို့လိုတယ်လို့မြမညီညာရေးလုပ်ငန်းစဉ်တွေမှာထဲထဲဝင်ပါဝင်ဆောင်ရွက်ခဲ့တဲ့အရင်ဆက်မှုဝန်ကြီးဟောင်းဦးစိုးသိန်းကပြောဆိုလိုက်ပါတယ်ဝန်ကြီးဟောင်းဦးစိုးသိန်းကိုရန်ကုန်မြို့ VOA ရုံးရဲ့တာဝန်ခံအဖြစ်ရောက်ရှိနေတဲ့အက်ဒီတာကိုသိန်းထိုင်ဦးကကိုတိုင်တွေ့ဆုံမင်းမြန်တင်ဆက်ထားတာကိုနားဆင်နိုင်ကြပါပြီခင်ဗျာ
အခုဒီငင်းချမ်းရေးလုပ်ငန်းစဉ်ငင်းချမ်းရေးအကြောင်းစာအုပ်ထုတ်တဲ့နေ့ဆိုတော့ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ပဲကျွန်တော်အဓိကထားပြီးတော့မေးချင်ပါတယ်ခင်ဗျာဒီငင်းချမ်းရေးလုပ်ငန်းစဉ်ဒီမှာထဲထဲဝင်ဝင်ပါဝင်ခဲ့တဲ့သူတယောက်အနေနဲ့ပေါ့ပထမဆုံးမိကွန်းကတော့ဒီနေ့ငင်းချမ်းရေးလုပ်ငန်းစဉ်ကဒီငင်းချမ်းရေးရအောင်ကြိုးစားနေတဲ့လုပ်ငန်းစဉ်ကအရင်အစိုးရနဲ့ဘူလက်ရှိအစိုးရပေါ့ဘာရီမြန်ကွာခြားချက်ရှိပါလဲခင်ဗျာ
သူကလုတော့ရှေ့ကိုရွှေ့နေတာပဲတချို့လည်းရခင်ကလူတွေလည်းအဲ့ထက်မှပါပါတယ်သူတို့လည်းပဲကျွန်တော်မြင်တာကပုံပြီးရင်းနှီးမှုရယူရတယ်ပုံပြီး trust ပေါ့နော်ပြောတော့ဒီအောင်နဲ့ဒီကိုမောင်တော်မလို့ family လို့ဖြစ်သွားအောင်ငင်းငင်းရယူမဲ့အဖွဲနဲ့ငင်းငင်းယူမဲ့တဘောအင်းကြီးကိုအဖွဲနေတဲ့ဒီဘက်ပေါ့အစိုးရဘက်ဆိုတာအားလုံးကတစ်ခါပို့ပြီးရင်းနှီးမယ်ပို့ထိတွေ့နေမယ်ဆိုရင်ပို့ပြီးရှေ့ကိုတိုးတယ်ထိတွေ့မှုနည်းရင်တော့မီးတဲ့ချိတ်လိုပဲကျွန်တော်တစ်ခါစာအုပ်တစ်ခုလောက်ရေးဘူးတယ်ငင်းငင်းရင်းနဲ့ပတ်သက်လို့ဒေးဗစ်ထော်ပြောတာကိုကျွန်တော်မှတ်ထားဘူးတယ်ပထိုဒေးဗစ်ထော်ဆုံးသွားပါပြီသူကတော့ trust ပေါ့ trust ကိုတည်ဆောက်အောင်မယ် trust ရရင်တော်တော်ရှိကိုတိုးမယ်ပြီးလျင်ဇပွဲပုံမှာဆွနေရမယ်များများအဲ့ဆိုရင်ပို့ပြီးရှေ့တိုးမယ်ဒါဒေးဗစ်ထော်ပြောပြတာအဲ့ဒီသူဟာဘယ်ကျွန်တော်လမ်းလောက်ပါတယ်အလားတူပဲကျွန်တော်နောက်တစ်ခုလွယ်လွယ်ပဲပြောပါတယ် mengkali nak bubu tu lebih biar lo ni 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 ya, betulah. Nak bubu kasar, kamera ni ring tua ni mah, buhan cara ni, kena kena tu, betulah. Mau tu mian bubu mahu dia, eri lo lo, jono very simple, jono amian biar bubu.
Cao gua caje, tak khusi ni dia lo, biar jono lah.
Ini ni, ha, no.
Okay.
Weh lebo, ni weh lebo.
Gu nasi dia tu, belum tadi aje si weh mah, tadi nak gono tu cua le, lu tu bawa suini muri ya, kan kan dah, je je dia lo.
ลุดบ่ซุยนี่หมู่นี่ก็ยอเงินใจนี่ขึ้นมาสิบาแล้วอธิกาจ๋าครับพี่ก็เลยกาลาเลยลุดบ่ปุญญาเลยครับพี่ซุยนี่บ่ซุยนี่ได้สบมาตั่นเลยคณะกาแฟเบรกลงไปแล้วลุดบ่หนีครับพี่ลุดบ่หนีเนี่ยเปลี่ยนวนอ่ะครับตัวลุดบ่ปิ้วหน่อยเลยก้องเลยเนาะตะคู่อ่ะพี่เจนเราอ่ะยะคู่เดะที่เจนเราเงินใจมาโหมาป่ารอบเอาโหไผ่มาเจนเราตัดอ่ะ กูสู้อะไรทำมาเลยตัวเลยเจ้าเย็นนี่แต่เจ้าตอนนี้นารีไอ้นี่เนมีเรื่องตัวนี้รู้ไหมไอ้โลกเย็นนี่แหละเนี่ยโอ้โลกจะรับผิวว่าละแต่พอบอกเลยนะบอกน้องที่เอาที่เอาเอร่าเราเจ้าอัดดูจังไว้เจ้ากูเรื่องนี้ใจผมจะยิ้มดูสู้ๆอ่ะพวกนี้พี่เราอย่างเงี้ยตัวไอ้กูทำไม่จุ้ยเลยกูว่าตัวทำไม่จุ้ยเลยตุ้ยสิเลยไอ้สาวเจ้าตัวอะไรกูเรื่องเย็นนี่แหละเนี่ยยี่กูรู้ฮันสาวมาบุญยาเจ้าดาวอย่างเย็นนี่ละมาบุญที่รู้ ထင်ပြတယ်ပဲနည်းနည်းကွာဟတာကတ်သွားမယ်လို့ကျွန်တော်ထင်တယ်အ
ဲ့တော့တချို့သုံးသက်တာကဒီငင်းချမ်းကြီးလုပ်ငန်းစဉ်မှာအစိုးရကဒီလက်ရှိတက်မတော်အပေါ်ဩဇာတည်ရောက်မှုကလည်းအရေးကြီးတယ်ပေါ့လေဟောအစိုးရနဲ့ဒီတက်မတော်ကြားချင်းကပ်ပုံတွေတူညီနေဖို့လိုတယ်ဆိုပြီးတော့ပြောတာမျိုးလည်းရှိပါတယ်အဲ့တော့အစိုးရလက်ရှိအစိုးရကအရင်အစိုးရတုန်းကတက်မတော်နဲ့ပို့ပြီးတော့နီးစပ်တယ်လို့ပြောလို့ရလားလက်ရှိအစိုးရရဲ့တက်မတော်ပေါ်ဩဇာတည်ရောက်မှုကရောငင်းချမ်းကြီးလုပ်ငန်းစဉ်ပေါ်မှာအသေးအောင်မှုရှိပါလားခင်ဗျအ
ရင်တော့ကတော့ဒီလိုဗျာကျွန်တော်တို့ကလည်းဟိုစစ်တိုက်လာတဲ့လူတွေဆိုတော့ frequency တူတယ်ဘောပြောလိုက်ရင်ခံစားချက်ချင်းတူတော့တက်မတော်လက်ရှိအုပ်ချုပ်နေတဲ့လူနဲ့တက်မတော်ထွက်လာတဲ့ဟိုကျွန်တော်တို့ငင်းချမ်းကြီးလုပ်တဲ့လူတွေနဲ့ဟို concept လေးကတိတ်မကွာဘူးပေါ့အခုကျတော့အရသာဘက်ကနေဟိုကကျတော့နည်းနည်းလေးကွာဟနိုင်ရဲ့အမြင်ကသို့တော်လည်းပဲနည်းနည်းပိုကွာဟရင်ပို့ပြီးတော့နှစ်ယောက်စပွဲပေါ်မှာထိုင်ပြီးဖလှယ်ရမယ်ဆွနေရမှာတတန်နဲ့ထွက်မှာပေါ့နှစ်ယောက်ဝေးနေလည်းမရပြန်ဘူးညကျွန်တော်မြင်လာတော့ဘာပဲလုပ်လို့ပါခင်ဗျာလီဒါလုပ်တဲ့လူတွေကတော့ခင်ဗျာရန်သူလည်းရှိမယ်ခင်ဗျာနဲ့သဘောထားမတည့်တဲ့လူတွေရှိနိုင်တယ်ခင်ဗျာကိုအမြင်ဆောင်တဲ့လူတွေရှိနိုင်တယ်ခင်ဗျာကိုထောက်ခံတဲ့လူတွေရှိနိုင်တယ်ဒါပေမဲ့အားလုံးခင်ဗျာတသားရထားပြီးထိတွေ့နိုင်ရင်ခဲအောင်မြင်ပါတယ
်တနင်္ဂနွေလုံးအပြည့်ကဲရက်စဲကြီးပေါ့လေသဘောတူစာချုပ်ကအားလုံးပါဝင်လက်မှတ်ရေးထိုးမှာအဓိကအဟန်တာရှိနေတယ်လို့ပြောရင်ဘယ်ဟာအဟန်တာလို့ပြောမလဲခင်ဗျအ
ဲ့ဒီ NCA လက်မှတ်ထိုးဖို့အတွက်ဒီငူချမ်းကိုပြည့်စုံအောင်အလုံးပါတယ်ဗျာဒါပေမဲ့တစ်ခွရှိတယ်ဗျာခင်ဗျာကိုလံဘီယာတို့ဘာတို့တွေလုပ်နေကြတယ်ကတဖွဲ့ပဲဗျာသူတို့လည်းအဖွဲ့ဟာများတာဗျာကျွန်တော်ဒုစအဦးဆုံး17 17လုံးက17ဖွဲ့12ဖွဲ့ပဲရှိတာဗျာနောက်တော့16ဖြစ်လာတယ်ဗျာဟုတ်လားအဖွဲ့လေးတွေကထပ်ပြီး20ကျော်တောင်ဖြစ်နိုင်တယ်ဗောဗျာသဘောကတော့ဒါကြောင့်မလို့အတော်ရခက်တဲ့လုပ်ငန်းစဉ်ပဲဗျာ
ပြည်လုံးညီလာခံ20တရာဆိုပြည်လုံးညီလာခံတတိယစီဝေးအပြီးမှာကိုမြောက်ပိုင်းဒေသမှာတိုက်ပွဲတရားစင်ကျော်ဖြစ်တယ်ဆိုပြီးတော့တိုင်းရင်းသားအဖွဲ့အစည်းတွေကပြောထားတာရှိပါတယ်ဒီနေရာမှာကျွန်တော်ကအိန္ဒိယတရုတ်နိုင်ငံရဲ့အခန့်ကန်တာပေါ့လေတရုတ်နိုင်ငံရဲ့အခန့်ကန်တာကဒီချင်းချင်းဖြစ်စဉ်အတွင်းမှာဘလောက်အရေးကြီးပါသလဲခင်ဗ
ျသူလည်းတက်နေတော့ကူညီတယ်ဗျသူအခန့်ကန်တာလည်းအရေးတော့ကြီးတယ်ဒါမဲ့လို့ဟိုဘာတော့မဟုတ်မိန်းတော့မဟုတ်ဘူးဗျအဓိကကြာသူကအစိုးရတက်မတော့ရဲ့အီးအေကိုပဲကိုကိစ္စအဓိကကြာတော့ပေါ့
ဒီငင်းချင်းဖြစ်စဉ်မှာအခုဒီနေ့ဆိုလို့ရှိရင်ငင်းချင်းရဲ့လုပ်ငန်းစဉ်ကသင်္ကန်းစာပေါ့9နှစ်အတွင်းမှာကျွန်တော်တို့သင်္ကန်းစာယူစရာလို့ပြောရင်ဘယ်ချက်တည်းအဓိကသင်္ကန်းစာလို့ပြောမလဲ
နိုင်ငံညာပညာရှင်တခါလဲအားကိုးတယ်ပေါ့เนาะခင်ဗျားခင်ဗျားသိပါတယ်ကျွန်တော်တို့အင်္ဂလန်က Irish ကเนาะသူတို့ကခေါ်ပြီးတော့ consult လုပ်ပေးမယ်လို့မတူဘူးဗျကျွန်တော်တော့ဦးအောင်မင်းတို့ဦးလာမောင်ရွှေတို့ဟိုခုနကိုအောင်နိုင်တို့အဖွဲ့ရဲ့လုံးမို့ကိုယုံကြည်တယ်ပေါ့နိုင်ငံကြားသားတဲ့ဆိုင်သူတို့ပိုနားလေတချို့ Federalism ကလက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာအပိုင်းအစတချို့ပါပြီးသားဒါကို implement လုပ်ရနိုင်တယ်တော့လုပ်လိုက်ရင်သူတို့နဲ့ trust ပို့ရမယ်ဥပမာဗျ ပြည်နေရအစိုးရတွေကိုသူတို့နိုင်တဲ့လူတွေလွတ်လွတ်လပ်လပ်အစိုးရတွေဖွဲ့ကွင်းပေးရင်သူတို့လည်းယုံကြည်ရမယ်ငါတို့ပြည်နေကိုငါတို့အုပ်ချုပ်ရမှာလားတမရကခဏမဟုတ်ပါလားဆိုတဲ့ concept တစ်ချက်ရပါမယ်ပြည်နေလွတ်တော်တွေလွတ်လွတ်လပ်လပ်မလွတ်တတ်ဘူးလို့ထင်ပေမဲ့လို့လွတ်လပ်လပ်ကိုလောက်ခိုင်းလဲလောက်ကြည့်လိုက်ကျွန်တော်တို့58ခုနှစ်ကလွတ်လပ်ရေးရုံကလည်းအင်္ဂလိပ်ကကျွန်တော်တို့အဲ့လိုပဲထင်တာပဲမမာမလွတ်တတ်ဘူးဒီကောလောက်ကြည့်လိုက်ပါဟုတ်လားသဘောအဲ့လိုပဲပြည်နေတွေအဲ့လိုအစိုးရလွတ်လပ်ခွင့်ခေါနာသူတို့လွတ်တော်တွေလွတ်လပ်ခွင့်ဥပဒေတွေသူတို့မှလည်းပညာတတ်တွေရှိကြဗျနိုင်ငံခြားမှာသူတို့တိုင်ရင်သာပညာတတ်တွေအဲ့လိုလွတ်လပ်ခွင့်ပေးပြီးတော့ဘဟုကဘတ်ဂျက်ကတော့စီမံခန့်ခွဲရမှာပေါ့ဗျအဲ့လိုတွေလုတ်ပေးလိုက်ရင်တော့သူတို့နည်းနည်းအဲ့ဒီ trust ရသွားရင်ငင်းငယ်အရာသာသူနည်းနည်းတွေးသွားမယ်ဘုန်းတော်အဲ့ trust ကလည်းမရတော့ draw back ဖြစ်နေတာပေါ့နော်အားလုံးကစကားသာပြောနေတာ
တိုင်ရင်သားတွေကိုသူတို့ရဲ့ကိုကိုပိုင်ကြတန်းခွင့်နဲ့ယုံကြည်ခွင့်အတွက
်
လုတ်ပိုင်ခွင့်တွေပေးဖို့ပေါ့လေ
ဟုတ်ကဲ့တခါတော့မပေးနိုင်တော့
ဟုတ်ကဲ့
peace by peace ပေးလို့ဆိုမြင်နေမယ်ငါတို့ဒေတာကိုငါတို့လုံးမဖြစ်မယ်ငါတို့ဒေတာကိုငါတို့အကျိုးရှိအောင်လုပ်ရမယ်ဟုတ်လားပြည်တော်စုဆိုသည်ငါတို့ကိုကူညီနေတဲ့လူတွေဖြစ်တယ်အဲ့ဒီ concept တော့ခင်ဗျားလူတွေပြအဲ့တော့မရတော့ခင်ဗျားခုနကညီငယ်လေးသူကဟိုညင်းဆိုဆွဲဆန့်လို့ရတာကို
ဟုတ်ကဲ့
ဆက်နေပါလား။အောင်ပြန်နေပဲ
။ခွန်နစ်တာခုခွန်နစ်တာကြိုးစားခဲ့တယ်။ခွန်နစ်တာအတွင်းမှာအောင်မြင်မှုတွေရနေပြီဆိုပြီးတော့လက်ရှိအစိုးရဒေါန်ဆန်းစုကြည်ဒီစင်ကာပူမှာပြောသွားတယ်မိန်ကုံးမှာလည်းပြောပါတယ်။အဲ့တော့တကယ်ပဲအောင်မြင်မှုရတယ်လို့ယုံကြည်သလားချိန်နဲ့အားရဒီငွေကြေးလုပ်ငန်းစဉ်မှာထဲထဲဝဝင်ပါဝင်ခဲ့သူတယောက်အနေနဲ့ဒီဖြစ်စဉ်ကြီးပေါ်မှာချိန်နဲ့အားရရှိပါရဲ့လားခင်ဗျ
။ကျွန်တော်ကတော့ကျွန်တော်သဘောကတော့မထီတွေ့တာရဲ့ဆိုင်ထီတွေ့နေတာတော့ကောင်းတယ်ဟုတ်လားပင်လုံးပဲခေါ်ခေါ်ပါပဲခေါ်ခေါ်တွေ့ဆုံနေပြီးတော့ဒီအဖွဲ့အစည်းတွေခဏ institution တွေတည်ဆောက်ပြီးတော့ကြိုးပမ်းနေတာတော့ကောင်းတယ်သို့တော်လည်းတိတ်ပြီးတော့ကိုယ့်ကိုယ်ကိုလည်းအများကြီးလောကမှာအခက်ခဲရှိတာကိုယ့်ကိုယ်ကိုအထင်ကြီးခြင်းနဲ့ဟုတ်လားကိစ္စလေးအဲ့ဒါလိုရတဲ့ကြီးသွားလဲမရဘူးပြအဲ့တော့ပုံမှန်လေးစဉ်းစားသုံးသပ်ဖို့တော့လိုတယ်တခါလေကြာရင်ကိုယ့်ကိုယ်ကိုပို၍ခရစ်ဆိုင်လုံးနိုင်ရင်တော့ပူတိုးတက်ဖို့နီးစက်တယ်ပုဂ္ဂိုလ်ကိုခရစ်ဆိုင်လုံးတာနေရင်ခမရပျက်စီးဖို့နီးစက်တယ်ဒါမြန်မာသမိုင်းကိုကြည့်ရင်ခမရတွေ့လို့မြန်မာသမိုင်းမှာအဲ့ဒီလိုနဲ့ဒုက္ခဖြစ်သွားတဲ့လူတွေတပုံကြီးပဲပုဂ္ဂိုလ်ကိုခရစ်ဆိုင်လုံးဖို့လိုတယ်ပထမအဆင့်ကသူမြန်မာကိုခရစ်ဆိုင်လုံးတာတဲ့ criticism မှာ self criticism ပို့အရေးကြီးတယ် after that organizational criticism ဒီလောက်ရမယ် government ကို criticize လုပ်ရမယ်ကိုယ့်အကူအဲ့ criticize လုပ်တော့ happy ဖြစ်ရမယ်ကျွန်တော်တို့ပြောနေကြပါလေကျွန်တော်ခုနကလည်းခင်ဗျားတို့ပြောဆိုကျွန်တော်ဘာမှတတ်ပါဘူးငင်းငိုင်းလုပ်တာဟုတ်လားဒါပေမဲ့လို့သူများအကူ criticize လုပ်ရင်လည်းလက်ခံတယ်လေမဟုတ်ဘူးလားလက်ခံရမယ်ကျွန်တော်တို့ပြောနေကြစကားကိုခါခါတဲ့စကားကိုကျန်နာထောင်ရအောင်အဲ့ဒါနိုင်ငံရေးသမားပဲခြူရာကြီးပဲနားထောင်ရင်ခင်ဗျား power will spoil youabsolute power ခင်ဗျာသိကြမလားအေ
းကျွန်တော်အချိန်ပေးတာဟုတ်ရောစီစူးတင်ပါလိမ့်မယ
်တရားဝန်သားလေးဟုတ်ကဲ့
ဒါတော့ကိုတင်းထက်ဦးစီစဉ်တင်ဆက်တဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ် VOA American တိုင်းရဲ့တင်းနေနာနေမယ့်ပိုင်းအစီအစဉ်တွေကိုမနေ့9ရက်နေ့အထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝက်အစီအစဉ်မှာဆိုရင်တော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာပါ VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုတဲ့တည်သိချင်းတွေတောင်းညင်ကြတယ်ဆိုလို့ရှိရင် VOA ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီဝယ်ရှိပါပြီ။တော်ရရှင်တို့ဆက်လက်ပြီးတော့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တင်းတင်းနာနေနာနေခင်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လက်ရှိထုတ်လွှင့်နေစေမီတာလိုင်းနေအပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုဗီဒီယိုနဲ့ Facebook တို့အပြင် VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
2012ခုနှစ်ကစပြီးဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုပဋိပက္ခတွေအတွင်း
ဒါကတော့တင်းစားဆရာဦးစီစုအောင်မြင့်ရဲ့ပြည်ရင်းတုံးတက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်။ပြီးတော့ကဘာတလွားထူးခြားဆန်းပြတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါ။အခုရေဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မအေးတာနာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေအခုပြန်ကြားပေးပါမယ်နော်။နောက်ပိုင်းမှာတော်ရရှင်တွေအတွက်မြန်မာချင်းတွေတို့နဲ့မြစ်တာဒေလက်ဆောင်ထုတ်လွှင့်ပေးမှာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံး VOA ကိုစာတို့လေးတွေမှတ်ချက်ပေးပြီးတော့ကျေးဇူးတင်ကြောင်းပြောလာကြတဲ့တော်ရရှင်တွေထဲမှာဆိုရင်တော့လေးလေးဆိုတဲ့တော်ရရှင်က VOA အမြဲတမ်းအားပေးနေပါတယ်။စနေနေ့တိုင်းရဲ့လေးလိုက်အစီအစဉ်ကိုကြိုက်နှစ်သက်ပါတယ်။VOA ကိုလေးစားပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားရဲ့အားလုံးလည်းကျမ်းမာပါစေလို့မေတ္တာပို့ပါတယ်တဲ့ဒီစာလေးကိုပြန်ကြားလွာအစီအစဉ်မှာထည့်ဖတ်ပေးပါတယ်ဟုတ်ကဲ့အမြဲတမ်းနားထောင်နေတဲ့ပရိသတ်ဆိုရင်တော့အခုကျွန်မဖတ်ပေးတာလေးကြားလိုက်မယ်ထင်ပါရဲ့နော်အခုလိုအားပေးတယ်ဆိုတာသိရတဲ့အတွက်အမတန်ဝမ်းသာမိပါတယ်ရှင်နောက်ထပ်သောရဆင်တယောက်ကတော့မင်္ဂလာပါခင်ဗျာကျွန်တော်ကတော့အမေရိကမင်းနီဆိုတာပြည်နယ်စိန့်ပေါမြို့ကပါတဲ့ဟုတ်ကဲ့
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အမေရိကန်နိုင်ငံမင်းနီဆိုတာပြည်နယ်စိန့်ပေါမြို့ကပါ VOA ကိုနေ့တိုင်းနားထောင်ပါတယ်အလောက်ကနေပြီးတခြားသတင်းဌာနတွေကအတံပိုင်းဆိုင်ရာဖိုင်တွေကတည်ငြိမ်ပါတယ်အတက်အကျမရှိပါ VOA အတံပိုင်းဆိုင်ရာမှာတော့တီးလုံးတန်တာအတန်ကျဲပြီးသတင်းကြေညာတန်ကတိုးလိုက်ကျဲလိုက်ဖြစ်နေပါတယ်အထူးသဖြင့်တောက်ကြနေလိုမျိုးမှာအတံတွေကမကြားရဘူးဖြစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီတော့ရရှင်စာကိုတွေ့ရလို့အမဓမ္မစိတ်ထမဇေဝေဇောဖြစ်ရပါရဲ့ရှင်ကျမတို့စီမံကအတန်ထုတ်လွှင့်နေတာတနည်းအားတွေကပဲထုတ်လွှင့်တာဖြစ်ပါရင်ဒါကြောင့်မလို့အထူးသဖြင့်အမေရိကန်ပြည်အောင်စုကဖန်ယူနာဆင်နေဆိုရင်တော့အတန်ကတော်တော်လေးကိုကြည်လင်ပြတ်တာနေမဲလို့ကျမကယူဆမိပါတယ်ဘယ်ကများနားထောင်တာပါလဲကျမတို့အစီအစဉ်ကို VOA mobile telephone ကနားထောင်မယ်ဆိုရင်တော့ mobile ပေါ်မှာ application ရှိပါတယ်အဲ့ဒါကို download လုပ်ပြီးနားထောင်ကြည့်ပါနော်internet ကနေပြီးတော့လည်းဓာတ်ရိုက်နားထောင်တာအဆင်ပြေတယ်ဆိုရင် internet ကဓာတ်ရိုက်ထုတ်လွှင့်ပေးတာအတန်တည်ငြိမ်မှုရှိပါတယ် Facebook စာမျက်နှာပေါ်မှာတော့တခါတလေဒီထုတ်လွှင့်ပေးတဲ့နေအလိုက် Facebook live မမိတာမျိုးနဲ့ဆိုရင်တော့တခါတလေအတန်အရင်ရောအဆင်မပြေတာတွေ့ရတတ်ပါတယ်ရှင်ဒါမဲ့လည်း American ပြည်အောင်စုကနားထောင်နေဆိုလို့ internet ဒါမှမဟုတ် mobile application တို့ကနေပြီးတော့နားထောင်ကြည့်ပါဦးလို့အကြံပြုချင်ပါတယ်နော်အခုလိုနေ့စဉ်မပြတ်အားပေးတယ်ဆိုလို့အထူးကျေးဇူးတင်ပါတယ်ရဲနာမောင်ဆိုတဲ့တော်ရရှင်ကလည်း VOA ဖွဲ့သားတွေအမောပြေအောင်လို့အခုလိုစာတို့လေးရေးလာပါတယ်
။မင်္ဂလာနနခင်းလေးဖြစ်ပါစေ VOA ဝိုင်းတော်သားအားလုံးကျမ်းမာချမ်းသာစွာနဲ့နိုင်ငံအကျိုးလူမျိုးအကျိုးနဲ့လူသားအားလုံးရဲ့အကျိုးကိုဗတ်မလိုက်ဖဲတိကျမျှတစွာနဲ့နိုင်ငံကုန်လူမျိုးကုန်ကိုမြှင့်တင်ပေးရင်တရင်ထူးတရင်ဦးများစိတ်ချမ်းသာကိုယ်ကျန်းမာနဲ့အစဉ်ထာဝရတင်ဆက်နိုင်ပါစေလို့ဆန္ဒပြုဆုတောင်းပေးလိုက်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။အခုလိုမျိုးအားပေးစကားတွေကြားရတဲ့အတွက်အထူးကျေးဇူးတင်ရပါတယ်။မြေဆိုးဆိုတဲ့တော်ရရှင်ကလည်းမြန်မာနိုင်ငံကနေပြီးတော့ Facebook Messenger ကနေမေးခွန်းတစ်ခုမေးလာတာပါသူရဲ့အမေကိုပြန်ပြီးဖြေချင်ပါတယ်ကိုမြေဆိုးက
VOA ခင်ဗျာကျွန်တော်က VOA သတင်းကိုညစဉ်လိုလိုနားထောင်လာခဲ့တာနှစ်ပေါင်း20ပြည့်ပါတော့မယ်အရင်တုန်းကရေဒီယိုမှာကြီးလင်းပြတ်သားစွာနားထောင်ခဲ့ရပေမဲ့ကုန်ခဲ့တဲ့3လလောက်ကစပြီးယနေ့အချိန်ထိရေဒီယိုလိုင်းမရှင်းမလင်းဖြစ်နေပါတယ်ဒါကြောင့် VOA ရဲ့ရေဒီယိုထုတ်လွှင့်မှုကို online ပေါ်မှာနားထောင်လို့ရပါသလားဖြေကြားပေးစေချင်ပါတယ်ဗျာ
ဟုတ်ကဲ့ပါကွန်မြူဆိုးသိကျင်တာကိုဖြည့်ပေးရမယ်ဆိုရင်တော့ဟုတ်ပါတယ် VOA အစီအစဉ်တွေကိုအွန်လိုင်းကနေပြီးနားထောင်လို့ရပါတယ် VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုတိုက်ရိုက်ရောနောက်တော့မှပြန်ပြီးနားထောင်ခြင်းနဲ့ဆိုရင်နားထောင်လို့ရနှစ်မျိုးလုံးရပါတယ်နော် ဆုံးဖြတ်ကြအစီအစဉ်တွေကိုလည်းဒီနေ့တိုင်းပဲ VOA Burmese News ရဲ့ VOA မြန်မာ Facebook စာမျက်နှာမှာအစီအစဉ်တွေကိုအချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးသလိုအဲ့ဒီထုတ်လွှင့်ချိန်နောက်ပိုင်းမှာလည်းသွားပြန်ပြီးနားထောင် Video ဆိုရင်လည်းသွားပြီးကြည့်လို့ရပါတယ်အခုလိုမေးတဲ့အတွက်ကို အခုတော့ပညာရေးနဲ့ပတ်သက်ပြီးတော့သောရရှင်တယောက်စာရေးလာတာကတော့နိုင်ငံတကာနိုင်ငံဖွံ့ဖြိုးဆိုရင်တော့ပညာရေးဌာနကအရေးကြီးဆုံးဖြစ်တာကြောင့်ပညာရေးဌာနမှာအလုပ်လုပ်တဲ့အထက်ကလူကြီးမင်းတွေယူသားဖို့လိုပါတယ်အဂရိလိုက်စားမှုကင်းရှင်းဖို့လည်းလိုပါတယ်ဒါကြောင့်မလို့မင်းတပ်ပညာရေးဌာနမှာဖြစ်နေတာတွေကယူသားပါရဲ့လားဆိုပြီးဒီသောရရှင်မိကုံးထုတ်လာပါတယ်သက်ဆိုင်သူတွေသိရှိစစ်ဆေးပေးစီခြင
1 grade 2 တင်နန်းနေပေးနေပါတယ်။များမကြာမီဂရိတ်3လဲလာပါတော့မယ်။ဒီတင်နန်းနေအတွက်နိုင်ငံတော်ကတင်နန်းတက်နေတဲ့ဟူလန်နန်းပြဝန်နန်းတွေကိုငွေကြေးဖြင့်ထောက်ပံ့ပေးတာပါ။အထွေထွေအသုံးစရိတ်တွေပေးပါတယ်။ဒါပေမဲ့တချို့ဒေသတွေမှာပေးကပေးဤမရပါ။အထူးသဖြင့်ကျွန်တော်တို့ချင်းပြည်နယ်မင်းတပ်မျိုးနယ်မှာမဆာရတင်နန်းအတွက်အချားမျိုးနယ်တွေကတထောင်းနှစ်ထောင်ကောက်နေချိန်မှာကျွန်တော်တို့မင်းတပ်မျိုးနယ်ရှိ မဆာရတက်မဲ့ဆရာဆရာမတွေကိုတော့တထောင်းဝဲစီကောက်ပါတယ်။ဒါကိုမကျင်တဲ့လို့ပြန်ပြောကြတာနဲ့နှစ်ထောင်ပြန်ပေးမယ်ဆိုပြီးတထောင်းသုံးထောင်စီကောက်ပါတယ်။အမှန်တော့မဆာရအတွက်ကောက်ခံတဲ့ငွေကတထောင်းတထောင်ကျော်လို့ပညာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။ဒါအပြင်နေကြာတိုင်ကြာအပြောင်းစည်းတွေကိုလည်းတချို့ဆရာဆရာမတွေကသာထုတ်ပေးပြီးတချို့ကတော့မထုတ်ပေးပါဘူး။ဒါကြောင့်နိုင်ငံတော်အစိုးရ
ဖြစ်နေတာတွေကနီးလန်းမှန်မှဟုတ်ပါရဲ့လားအဂတိလိုက်စားမှုတွေဖြစ်နေသလားဆိုတာကိုစုံစမ်းစစ်ဆေးပေးစေချင်ပါတယ်ခင်ဗျာ
မိဘမိသားစုရဲ့တော်ရရှင်မင်းသက်ပညာရေးဌာနမှာဖြစ်နေတာရိုးသားမှုရှိမရှိသက်ဆိုင်ရာတစ်ချက်လောက်ကြည့်ပေးပါအောင်ဆိုပြီးတော့ဗီဒီယိုကနေတက်ဆင်အကြောင်းကြားလာတာဖြစ်ပါတယ်။စကိုင်းတိုင်းဒေတာကြီးကလေးမျိုးကတော်ရရှင်မင်းသက်နေကတော့စကိုင်းမှာဖြစ်နေတဲ့အထက်တန်းအလယ်တန်းမူလာတန်းကလေးတွေကြုံတွေ့နေရတဲ့ပြဿနာပါဆိုပြီးတော့အရင်တော့ကပညာရေးစနစ်နဲ့အခုပညာရေးပုံစံတွေပြောင်းလာပါပြီဆိုပ
င်ခုတော့မရေးမဖြစ်လို့ရေးလိုက်ရပါပြီ။မြန်မာနိုင်ငံရဲ့ပညာရေးအကြောင်းပြောပြခြင်းလို့ပါ။တကယ်ချင်းကျောင်းဆရာဆရာမတွေကိုလည်းအားနာပါရယ်။မြန်မာပြည်ရဲ့ပညာရေးကိုမြှင့်တင်ဖို့အတန်းငယ်လေးတွေကစပြီးတော့တင် जा ရေးတွေပြောင်းလဲနေပါပြီ။ဒါပေမဲ့လို့ကျွန်တော်တို့ကလေးမျိုးကအထက်က1နှစ်စတဲ့ကျောင်းတွေကထထန်ကျောင်းသူကျောင်းသားတွေကတော့ဘောဓာမင်းမဖြစ်တဲ့ဘဝကိုရောက်ခဲ့တာ10စုနှစ်တခုနီးပါးရောက်ခဲ့ပါပြီ။နှစ်ဆမှာအထက်ကကျောင်းတွေကိုအတက်ပြပြီးမယ်။သတင်းကျောင်းပိတ်ရပြီးရင်တော့ကျောင်းသားရောဆရာပါကျောင်းကိုမတက်ကြတော့ပါဘူး။မတက်နိုင်တဲ့သူကပညာဒါနသင်တန်းကျောင်းတက်နိုင်တဲ့သူကဘောဓာနဲ့ကိုပိုင်းသင်တန်းကျောင်းတွေကိုသွားတက်ရတဲ့အဖြစ်ပါပဲ။အတန်းငယ်တိုင်းမှာဖြစ်တဲ့ပြဿနာတစ်ခုကတော့ကလေးတွေအားလုံးကျောင်းဆင်းချိန်မှာသင်တဲ့အချိန်ပိုနိုင်ဝက်ခန့်တနားီခန့်လောက်အတွင်းမှာလစဉ် 9,000 ကနေပြီးတော့တပေါင်းထိပြီးနေကြရတဲ့ကိစ္စပါပဲ။ကျွန်တော်တို့ငငယ်ကအနန္တဂိုင်းဝင်ကျေးဇူးရှင်ဆရာဆရာမအစ်စ်များရဲ့ကျေးဇူးနဲ့ကျူရှင်အောင်မယူဘဲနဲ့ဆယ်တန်းအောင်ဘွဲ့ရခဲ့ပါတယ်။ပညာရေးလောကတိတ်အရေးကြီးမှလည်းသိကြလို့ပြုပြင်ပြောင်းလဲလာစအောက်ဒီလက်စားမှုတိုက်ဖြတ်ရေးကာလမှာဒီမိုဒီဂျီဒီလူတွေနဲ့တိုင်းပြည်အတွက်မျိုးဆက်သစ်ကောင်းတွေဘလို့များမွေးထုတ်ကြမှာလဲလေဗျာ
အခုတလောချင်းပြည်နယ်ကနေရေးတဲ့တော်ရရှင်ရဲ့စာတွေခက်မြန်းများတွေ့ရပါတယ်နော်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးသူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့တော်ရရှင်တယောက်ရဲ့ကိုပိုင်မြင်ကိုလည်းပြောပြပေးချင်ပါတယ်ကျွန်တော်ကတော့ရှီဘူကီပါချင်းပြည်နယ်မင်းနဲ့မြို့မှာနေပါတယ်ဆိုတော့ကိုရှီဘူကီကကျမတို့စီကိုမက်ဆန်ဂျာကနေပြီးမကြာခဏအစာရေးတတ်သူလည်းဖြစ်ပါတယ်ဒါနဲ့ကိုရှီဘူကီကိုစာမပြန်မိခဲ့ပေမဲ့လေဒီနှစ်သက်တုန်းကကျမတို့ကိုနှစ်သက်မင်္ဂလာဆုတောင်းလေးစာရေးပြီးပို့တာရရှိပါတယ်အထူးကျေးဇူးတင်ပါတယ်လို့တက်လက်စာရဲပြောချင်ပါတယ်နော်သူနဲ့မြန်မာနိုင်ငံမှာငိမ့်ငိမ့်မရတာနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုခုလိုရေးလာတာပ
ါ VOE ကိုအမြဲတင်ဆက်ပေးတဲ့အကိုအမတို့ကိုကျေးဇူးတင်ပါတယ် VOE ကိုအမြဲနားထောင်ကြည့်ပါတယ် VOE ကို17နှစ်အရွယ်ကနားထောင်နေတာပါဖေမေတို့ကပြောပါတယ်ဘာနားလဲလို့လေတချို့သောသူကဗီဒီယိုနားထောင်တဲ့သူကိုတက်မလို့ကဖမ်းတယ်ဒီလိုမျိုးပြောကြပါတယ်အရင်ကတက်မလို့တဲ့မှာ VOE PPC ကိုနားမထောင်နိုင်ပါဘူးအမှန်တရားကခါတိရာကိုဝေဖန်ချံပြုတ်ပြရစေဒ democracy lanyang phyamyang twa bu tamil ye pawin pu mu yee chi la ba de pyin nyin nyin ma democracy phyamyang twa lo yat ma ba nangan de nangan ba du mu so ta twi ta tan tamai de lo myo ba lu yin yat ma ba ba phit lo kia a kianu yu ne ba jaw mya tai pwa de phit ni ya da ba le phi ga shin ni ya ba be lu myo ba da khwa ja sat san ni lo ba lu yi ga ko khun ye jaw san na pyan ni ya da ba khwa ja sat san mu le ma shi u dan lu khun ye ya me so yin no
ငင်းငယ်စာချုပ်ချုပ်ဖို့လည်းမလိုပါဘူးတိုက်ပွဲတွေအလိုလိုရပ်တန့်သွားမှာပါအားလုံးကိုကျေးဇူးတင်ပါတယ်ဒါကတော့ချင်းပြည်နယ်မင်းနဲ့မြို့မှာနေထိုင်တဲ့ရှီဘူးကျူးဆိုတဲ့တော်ရာရှင်သူရဲ့နိုင်ငံရေးအမြင်ကိုပိုင်ယူဆချက်ကိုလုံးလုံးလပ်လပ်ထုတ်ဖော်ပြောလာတာဖြစ်ပါတယ်ဗီဒီယိုတော်ရာရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်မြန်မာသချင်းလေးတစ်ပုံးနဲ ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုတွေကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာတည်တည်ချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆကြတဲ့ကိုရင်ဖွင့်စာရေးတင်တာဆိုတော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါ bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာဝိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ဒေတောင်းတဲ့တော်ရရှင်တို့အလှည့်ပေးကြပါတယ်မင်္ဂလာပါ VOE ကျွန်တော်ကိုအမှတ်တရတချင်းလေးတစ်ပုဒ်လောက်ထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာတဲ့တော်ရရှင်ကတော့နေသွေးဆိုတဲ့တော်ရရှင်ဖြစ်ပါတယ်သူကအစောဝေလာရဲ့အိမ်ပြန်ခြင်းပြီဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါတယ်။သူကလောလောဆယ်ခိတမဲဆိုင်မြို့မှာရောက်နေပါတယ်။အိမ်ကိုအရန်တတိယနေလို့ပါဆိုပြီးတော့နေသွေးဆိုတဲ့ view ရောရရှင်တချင်းတောင်းလာပါတယ်ရှင်။ဒီတော့ဒီတစ်ပတ်သူတောင်းဆိုထားတဲ့ဝေလာရဲ့အိမ်ပြန်ခြင်းပြီဆိုတဲ့တချင်းလေးထုတ်လွှင့်ပေးခြင်းပါတယ်နော်။ကိုနေသေးလဲအိမ်ကိုနည်းနည်းအလွမ်းပြေရပြီးတော့အင်းသားတွေလည်းသူဘလောက်အိမ်ကိုလွမ်းနေတယ်ဆိုတာသိရမယ်လို့မျှော်လင့်ပါတယ်။ပြွေတေးချစ်တော်ရရှင်ရဲ့အားလုံးနဲ့ဒီတချင်းလေးကိုဝိုင်းပြီးတော့နှစ်ချိုက်ခံစားနိုင်ပါစေလို့ဆုတောင်းပါတယ်နော်။နားဆင်ကြည့်ပါဦးရှင်။တစင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေပြီးတော့ဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်း VOA ရေဒီယိုအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေဓာတ်ရိုက်နားမထောင်ပြဖို့ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာဒါမှမဟုတ်ရင်လည်း Facebook စာမျက်နှာတို့မှာပြန်ပြီးတော့တွားနာဆင်နိုင်ပါရဲ့နော်။ကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါရဲ့။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်နေအားလုံးရှင်နိုင်ချမ်းမြေကြပါစေ
။ Number
ကျွန်တော်ကတော့မအီတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ပြည်ပင်သတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးပါမယ်ရခိုင်ပြည်ထောင်စုပြည်ရှင်းရမှာအောင်မြင်မှုရနေပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဒီစပတ်ဆွေးနွေးတင်ပြထားပါတယ်မှတ်အင်ဂျင်နိုင်ကအခုညီတင်ဆက်ထားပါတယ်ခင်ဗျာ
ဒီကနေ့အောက်ဂိုလာ29ရက်နေ့ဟာရခိုင်ပြည်နယ်မှာအာအက်စ်အကြမ်းဖက်သမားတွေကနေကြားသောရဲတပ်ဖွဲ့စခန်းနေနဲ့ရေကင်းစခန်း30လောက်ကိုတပြိုင်နက်တည်းအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့တာတနှစ်ပြည့်တဲ့နေ့ဖြစ်ပါတယ်တပြိုင်နက်တည်းရခိုင်ပြည်နယ်မြောက်ပိုင်းကငါးချောက်သိန်းလောက်အရေအတွက်ရှိမဲ့မွတ်စလင်တွေအိမ်ကြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးခဲ့ရတဲ့ဖြစ င့်တယ်ဆိုတာကိုပြန်စဉ်းစားသုံးသပ်ဖို့ကောင်းတဲ့အချိန်လေးဖြစ်ပါတယ်ကုရဘအဲဒီကြောင့်လေးလာဆွေးနွေးတင်ပြသွားပါမယ်
ပြီးခဲ့တဲ့2019ဩဂုတ်လ25ရက်နေ့လင်းအားကြီးအချိန်ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဘက်မှာအာဆာအကြမ်းဖက်သမားတွေဟာနေသားဆောင်ရဲတပ်ဖွဲ့စခန်းတွေနဲ့ရဲကင်းစခန်း30လောက်ကိုတပြိုင်တည်းထဲစီးနင်းတိုက်ခိုက်ခဲ့ပါတယ်။အာဆာအဖွဲ့အတွက်ဒီတိုက်ခိုက်မှုဟာပထမဆုံးအကြိမ်တိုက်ခိုက်မှုတော့မဟုတ်ပါဘူး။2016အောက်တိုဘာ9ရက်နေ့တုန်းကလည်းနေသားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့အခြားစခန်းတစ်ခုစုစုပေါင်းစခန်း3ခုကိုအခုလိုပဲတပြိုင်တည်းအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့ပါသေးတယ်။အဲ့ဒီလိုဝင်ရောက်တိုက်ခိုက်မှုလုပ်ပြီးဆယ်လနီးပါးအကြာမှာအဲ့ဒီအချိန်တုန်းကထဲတိုက်ခိုက်သူလူအများကြီးပါဝင်နေပိုပြီးကျယ်ပြန့်တဲ့တိုက်ခိုက်မှုပြုလုပ်နိုင်ခဲ့တာဖြစ်ပါတယ်။ဒီနေရာမှာမေးစရာမေးခွန်းရှိလာတာကပထမအချိန်တိုက်ခိုက်မှုပြီးတဲ့နောက်မြန်မာလုံခြုံရေးတပ်ဖွဲ့ဟာနောက်ထပ်တိုက်ခိုက်မှုတွေပေါ်ပေါက်မလာအောင်တားဆီးကာကွယ်မှုတွေကိုဗတ်ပေါင်းစုံကနေဘာကြောင့်မလုပ်နိုင်ခဲ့တယ်လဲဆိုတာပါ။အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တစ်ခုကြားအခြေအနေကိုပြန်ပြီးသုံးသပ်ရရင်အောက်တိုဘာတိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဟာအကြမ်းဖက်သမားတွေကိုနှိမ်နင်းတာလုပ်ပါတယ်။မောင်းတော့ခရိုင်မှာညမထွက်ရအမိန့်ထုတ်ပါတယ်။အကြမ်းဖက်မှုမှာမပါတဲ့အားလုံးသောမွတ်စလင်ကျွေးရသားတွေရဲ့သွားရေးလာရေးလုပ်ကင်စားတောက်ရေးအပါအဝင်နေပယ်များစွာမှာတင်းကျပ်မှုတွေလုပ်ပါတယ်။အဲ့ဒီလိုလှုပ်လို့မောင်းတော့ခရိုင်ဘက်ကရေလုံငန်းအားလုံးလိုလိုပျက်စီးသွားပြီးမွတ်စလင်ကျွေးရသားတွေအလုတ်ကန်ရှားပါတာနေ့စဉ်ဘဝရည်တည်ရေးအတွက်ရုန်းကန်ရခတ်တာတွေကြုံကြရပါတယ်။ဒီလိုပိုးပြီးစည်ရက်တက်တဲလာတဲ့မွတ်စလင်ကျေးရွာသားတွေကိုအာဆာအဖွဲ့ဝင်တွေကဝင်ရောက်စီရင်ကြပါတယ်။မနာခံသူတွေကိုအကြမ်းဖက်တပ်ဖြတ်တာလုပ်ပါတယ်။အဲ့ဒီလိုလုံနေတာကိုတိနေမြင်နေတွေ့နေပေမဲ့အုတ်ချုပ်ရေးနဲ့လုံချုံရေးအာဏာပိုင်တွေဘက်ကအကာအကွယ်ပေးတာဘာမှမလုပ်နိုင်ခဲ့ပါဘူး။ဒီလိုနီးနဲ့ပိုးပြီးများပြားတဲ့ကျေးရွာသားတွေကိုစီရင်မိပြီးအာဆာဟာအကြမ်းဖက်မှုကိုပထမတစ်ချိန်တုန်းကထက်ကြဲကြဲပြန့်ပြန့်လုပ်နိုင်ခဲ့တာဖြစ်ပါတယ
်။ဒုတိယတစ်ချိန်အကြမ်းဖက်မှုဖြစ်တော့တမရောကပူပြီးပြင်းထန်တဲ့နှိမ်နင်းမှုနဲ့တုံ့ပြန်ပါတယ်။အကြမ်းဖက်မှုဖြစ်ပွားပြီးနောက်ရက်ကနေအော်ဂိုလာ30ရက်နေ့အထိ9ရက်လောက်အတွင်းအကြမ်းဖက်သမား380လောက်သေချေတယ်လို့တမရောဘက်ကသတင်းထုတ်ပြန်ပါတယ်။ဒီအတွက်ဟာ2012ခုနှစ်ကစပြီးဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုပဋိပက္ခတွေအတွင်းလူပေါင်း100ကျော်သေဆုံးခဲ့တာနဲ့နှိုင်းယင်ကိုအတော်လေးများတဲ့အရေးအတွက်ပါ။တကယ်လူ80လောက်သေဆုံးသည့်အထိနှိမ်နင်းတာမို့ဘလောက်ပြင်းထန်တဲ့နှိမ်နင်းမှုလဲဆိုတာခတ်မှန်းနိုင်ပါတယ်။နောက်ဆက်တွဲပေါ်ပေါက်လာတာကတော့မွတ်စလင်ကျေးရွာသား96သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်အစုလိုက်အပြိုလိုက်ဖက်ပြေးကြတဲ့ပြဿနာမွတ်စလင်နေရမောများစွာမီးလောင်တဲ့ပြဿနာစတာတွေဆက်တိုက်ဖြစ်လာပါတယ်မြန်မာအစိုးရရဲ့တရားဝင်ထုတ်ပြန်ချက်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့မွတ်စလင်ဦးရေ93,500ကျော်မောင်နှုတ်ခေဘက်ကမွတ်စလင်အင်ဂျီတွေရဲ့45ရာခိုင်နှုန်းနဲ့ညီမျှတဲ့အင်ဂျီ35,600ကျော်မီးလောင်ပြကြခဲ့တယ်လို့ဆိုပါတယ်ဒီချိန်တွေကိုကြည့်ပြီးအနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာအသံဝင်းကမြန်မာအစိုးရနဲ့တပ်မတော်ဟာရခိုင်ပြည်နယ်ကမွတ်စလင်တွေကိုလူသားမျိုးနဲ့ဖြစ်တည်မှုကိုဆန့်ကျင်ရာရောက်တဲ့ရာဇဝတ်မှုကျူးလွန်တယ်ဆိုပြီးဆွတ်ဆွဲပစ်တင်တာဒဏ်ခအရေးယူတာတွေလုပ်တော့တာပါပဲ
ဒီပြဿနာပြည်လေရေးအတွက်အစိုးရဘက်ကနေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးရခိုင်ပြည်နယ်ပြန်လည်တည်ဆောက်ရေးဆိုင်ရာအဖွဲ့ဖွဲ့ပါတယ်။ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအာနန်ကိုဦးဆောင်စေပြီးရခိုင်ပြည်နယ်ဆိုင်ရာအကြံပေးအဖွဲ့ဖွဲ့ပြီးအကြံပြုချက်ရယူပါတယ်။အဲ့ဒီအကြံပြုချက်ကိုအကောင့်ထဲဖော်မဲ့အဖွဲ့ဖွဲ့ပါတယ်။အဲ့ဒီအကောင့်ထဲဖော်နေတဲ့အဖွဲ့ကိုအကြံပေးမဲ့ဒေါက်တာဆူရာကီရက်စတီရာထိုင်ဦးဆောင်တဲ့အဖွဲ့ဖွဲ့ပြီးအကြံဉာဏ်ရယူပါတယ်။အခုနောက်ဆုံးအကြံဖတ်မှုနောက်ပိုင်းရခိုင်ပြည်နယ်တဲကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးမဲ့အဖွဲ့ဖွဲ့စည်းဆောင်ရွက်ပါတယ်။အခြားတစ်ဖက်မှာတော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးညှိနှိုင်းပြီးထွက်ပြေးသွားသူတွေပြန်လည်ခံရေးကိစ္စရခိုင်ပြည်နယ်မြောက်ပိုင်းကအခြေခံအဆောက်အအုံတွေဖွံ့ဖြိုးရေးကိစ္စတွေအကြီးအကျယ်အကောင့်ထည့်ဖော်ပါတယ်။
တမရဘကတော့အကျန်းဖက်မှုနှိမ်နင်းစဉ်ကာလတာဝန်ယူခဲ့သူတချို့ကိုအရေးယူမှုလုပ်ပါတယ်။ဒါပေမဲ့ကံမကောင်းအကြောင်းမလားဆိုပါပဲအကျန်းဖက်မှုဖြစ်ပွားပြီးတာတစ်နှစ်ကျော်လာသည့်အထိ၅သိန်း၆သိန်းလောက်ရှိမဲ့ဒုက္ခဒေရီတွေကနှစ်နိုင်ငံသဘောတူညီချက်နဲ့ပြန်လာသူတဦးတလေးမှမရှိသေးပါဘူး။ မွတ်စလင်တွေအစုလိုက်ပြုံလိုက်ထွက်ပြေးသွားရတာသူတို့နေအမြောက်အများမီးလောင်ပျက်စီးကုန်တာလူခွင့်ရေးချိုးဖောက်ခံရတာစာရာတွေကိုအရင်တည်ပြီးနိုင်ငံတကာအတိုင်းအဝိုင်းရဲ့ဖိအားတွေလည်းရော့ကျသွားတာမတွေ့ရသေးပါဘူး။ဒီထက်ပိုအရေးကြီးတာကရခိုင်ပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တဲကပဋိပက္ခဖြစ်ပွားရာရေကန်မြေကန်ပြဿနာတွေရော့ပါသွားအောင်မစွမ်းဆောင်နိုင်သေးတာပါ။ မောင်းနှောခရိုင်ဘက်ကထွက်မပြေးပဲကြံခဲ့တဲ့မွတ်စလင်တွေနေရေးထိုင်ရေးစားရေးတောက်ရေးဘဝရက်တည်ရေးအစင်မပြေကြသေးတယ်လို့အခြားမျိုးတွေကမွတ်စလင်တွေကလည်းရခိုင်ပြည်နယ်အပြင်ဘက်ခိုးထွက်ဖို့စူးစမ်းရင်းလူကုန်ကူးတာခံနေကြရပါတယ်။ဒါပြင်လူမျိုးရေးဘာသာရေးမုန်တိမှုပဋိပက္ခပြဿနာကလည်းပြေလျော့မသွားသေးပါဘူး။ချုံးကြီးပြောရရင်မြန်မာအစိုးရနဲ့တပ်မတော်ဘက်ကပြဿနာကိုကင်တွယ်ဖြေရှင်းနေတာတွေ
ဒီနေ့ကျွန်တော်တို့ရနိုင်သူတွေအဖြစ်ပထမဦးဆုံးရှုမြင်ဖို့ပါဒီသံကဏ္ဍနဲ့ချီရေတွက်ရှိတဲ့လူတွေပညာမတဆင်းရဲမောတည်နေတာအခြားသောတိုင်းသားတွေနဲ့ပဋိပက္ခသဘောဆောင်နေတာဟာမြန်မာနိုင်ငံနဲ့တိုင်းသားတွေအတွက်အနုလက္ခဏာဖြစ်စေတယ်ဆိုတာလက်ခံဖို့ပါဒီလိုရှုမြင်လက်ခံပြီးပြဿနာတွေကိုစနစ်တကျနဲ့ခက်ခဲခက်ခဲဖြေရှင်းမှသာပြည်လည်နိုင်မဲ့လမ်းကြောင်းမှန်ပေါ်ရောက်နိုင်
ဒါတော့တရင်သာဆရာဦးစီးသူအောင်မင်းရဲ့ပြည်တွင်းတုံးသက်ချက်ကိုကြားခဲ့ကြတာဖြစ်ပါတယ်။အခုတော့ဆက်ပြီးနားဆင်ရမှာကကဘာတလောင်းထူးခြားဆံပြားတရင်များအစီအစဉ်ဖြစ်ပါတယ်။ထူးထူးခြားခြားစိတ်ဝင်စားစရာတရင်လေးတွေကိုမတ်ဤတန်ဆင်တဲ့ကိုငင်းညံတို့ကစူးစောင်းတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
။အသက်65နှစ်အရွယ်ဖက်ဒရယ်တရားသူကြီးရောဘတ်ဆွေဟာနယူးယောက်မြို့ရဲ့ Sky Rink ရေခဲကွင်းမှာအခုချိန်ထိတပတ်ကုန်နှစ်ကြိမ်ပုံမှန်ရေခဲတင်စကိတ်စီးနေတော့မှာပဲ။နေ့တိုင်းတရားရုံးကိုမသွားခင်မနေ့တိုင်းစကိတ်စီးပြီးတော့ကုလလေးချိန်ခံလုပ်ပါတယ်။ Robert Street ရဲ့ဇနီးဖြစ်သူ Adele ဟာအခစားပြိုင်ပွဲဝင်ကာယအလှပြရေခဲတင်စကိတ်စီးသူဖြစ်ပြီးတော့ရေခဲချိန်ကပြဖြောပြေမှုကိုအကဲဖြတ်ရတဲ့အတိုင်းဖြစ်ဖို့ကြိုးစားနေသူပါ။ပြီးခဲ့တဲ့အချိန်20တုန်းကသူ့ရဲ့ဇနီးကသူ့အတွက်ရေခဲချိန်ပေါ်မှာစီးတဲ့ skate planet တရံကိုလက်ဆောင်ပေးခဲ့ရတာနေပြီးတော့သူ့ဇနီးရဲ့အားကစားကိုသူလည်းနားလည်လို့တဲ့အတွက်ရေခဲ skate ဆစီးဖြစ်ခဲ့တယ်ဆိုပြီးတော့ switch ကပြောပြပါတယ်။အချိန်20ကာလတစ်လျှောက်လုံးမှာရေခဲချိန်ကပြမှုဆိုင်ရာနီးပြလှုပ်လာတဲ့ Olympic ပြိုင်ပွဲနှစ်ကြိမ်ဝင်ပူးတဲ့ Samvel Gazelian ကသူ့ကိုလေ့ကျင့်ပေးခဲ့ရပါတရားတကြီး sweet ဟာနှင်းလျှောစီးရင်တဲ့တစ်ချိန်နေရာရခဲ့ဘူးသလိုရေခဲပြင် skate စီးရင်လည်းလဲခေါင်းတန်ရာတစ်ခါရခဲ့ပူပါတယ်။အခုလိုတန်ရာရခဲ့တဲ့တိုင်အောင်အခုထိရေခဲပြင် skate စီးနေတော့မှာပဲ။အခုကတော့သူက helmet အုပ်ထုပ်အမှားကိုစောင်းပြီးတော့စီးတာပါ။ sweet ဟာ1988ခုနှစ်ကလေးကတရားတကြီးတာဝန်စယူခဲ့တဲ့သူဖြစ်ပြီးတော့ခုချိန်မှာသူ့ပေါ် internet နားလည်ပေးရဲ့ကြင်ရဘက်ရှိနေတဲ့အပြင်စိတ်ဝင်စားစရာကောင်းပြီးတော့အကျိုးရှိတဲ့အလုပ်တစ်ခုနဲ့အတူစိတ်လုံရှားစရာကောင်းတဲ့ဝါသနာတစ်ခုလည်းရှိနေတာကြောင့်သူဟာ internet ကိုကံကောင်းတဲ့သူပါလို့ပြောပါရစေ
။ဖိုင်ဝမ်စားတောက်ဆိုင်တစ်ခုမှာတော့တကယ်ခွေးပေါက်လေးတွေနဲ့ချွတ်ဆွတ်နှီးပါတူတဲ့ရေခဲမုံတွေရောင်းချပေးနေပါတယ်။ရှားပီမျိုးစားခွေးပေါက်လေးပုံစံလှုပ်ထားတဲ့ရေခဲမုံတွေကိုချောကလက်အရသာလက်ဖက်ရည်ရတာနဲ့မြေပဲရတာကြက်ရမှားယူစားတောက်နိုင်ပါတယ်။ထိုင်ဝမ်တောင်ပိုင်းမြို့ခေါင်းရှုံက JC Co Art Kitchen မှာဒီလိုခွေးပေါက်ပုံစံတူရေခဲမုံတွေကိုရောင်းပါတယ်။အချိုးအစားညီရဲ့ရေခဲမုံလုံနီးနဲ့ပြုတ်လုထားတဲ့ရေခဲမုံတွေကိုခွေးပေါက်စပုံစံတရုတ်ထဲထွက်လာအောင်ပုံစံကွက်ထဲမှာထည့်ပါတယ်။ရေခဲမုံပေါ်မှာတင်နေတဲ့ရေခဲမုံလေးတွေကခွေးပေါက်လေးရဲ့အမွှေးလိုဖြစ်နေတာပါ။ထွက်လာတဲ့ရေခဲမုံကိုရေခဲမှအောက်30ဒီဂရီစင်တီဂရိတ်မှာထားပြီးအေးမပြောခင်မှာခွေးလေးရဲ့မျက်လုံးနေရာမှာချောကလက်ရည်နဲ့ချဲတပါတယ်ခွေးပုံတူရေခဲမုံတစ်ခုလှုပ်ဖို့9နာရီလောက်အချိန်ယူရပြီးတော့ရေခဲမုံအသေးလေးတွေကို3ဒေါ်လာခွဲလောက်အကြီးကိုတော့6ဒေါ်လာနှီးပါပေးပြီးဝယ်ယူနိုင်ပါတယ်လူမှုကွန်ရက်တွေမှာပြန်သွားလောက်အောင်လူကြိုက်များခဲ့တာကြောင့်ဒီစားတောက်ဆိုင်အနေနဲ့ဝယ်လိုအားနဲ့အညီလိုက်ရောက်နိုင်ဖို့အခက်အခဲကြုံတဲ့အထိကိုဖြစ်နေရပါလက်ရှိမှာဒီနေ့ကိုရေခဲမုံအခု100ပဲရောင်းချပေးနိုင်သေးပါတယ်ခင်ဗျာ
ထု တူးချာချကြောက်ကွာအမြင့်ကုန်ကမ္ဘာဖလားပြိုင်ပွဲတစ်ခုကိုဩဂတ်စ18ရက်နေ့မှာပဲရုရှားလက်အောက်ခံခရိုင်းမီးယားကျွန်းဆွယ်မှာကျင်းပခဲ့ပြီးတော့ကမ္ဘာနိုင်ငံအများပြားကကြောက်ကွာအမြင့်ကုန်သမားအများပြားပါဝင်ခဲ့ကြပါတယ်88ပေခွဲအမြင့်ရှိတဲ့ကြောက်ကွာပေါ်ကနေပြီးတော့ပြိုင်ပွဲဝင်တွေခုံချခဲ့ကြတာပါရောက်တဲ့မြို့နာကစီမစ်ယွာကျောက်ကဘာပေါ်ကနေပြီးတော့အခုလိုပြိုင်ပွဲဝင်တွေကခုံချရှင်ပြိုင်ကြတဲ့ပွဲကတော့ကန်းစစ်တွေကရောလေတွေပေါ်ကပါပြည်တယာနဲ့ချီပြီးတော့လာရောက်ကြည့်ရှုခဲ့ကြပါတယ်။ရုရှား၊ဗြိတိန်၊လက်ဇမ်ဘတ်၊ပိုလန်၊ပြင်သစ်၊ယူကရိန်း၊မက္ကဆီကိုနဲ့ကိုလံဘီယာစတဲ့နိုင်ငံတွေကအားကစားသမား12ယောက်ဒီပြိုင်ပွဲမှာပါဝင်ရှင်ပြိုင်ခဲ့ကြတာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်တုန်းကချန်ပီယံဖြစ်ခဲ့တဲ့ဗြိတိန်နိုင်ငံကဂယ်ရီဟန့်ကပဲဒီနှစ်မှလည်းနောက်တစ်ကြိမ်ချန်ပီယံဆုကိုဆုခူးခဲ့ပါတယ်။စုချင်းငွေကတော့ဒေါ်လာ6000ရမှာဖြစ်ပါလိမ့်ရှင်။
ဒါကတော့မအီသက်စင်နဲ့ကိုဝင်းဆံမောင်တို့စီစဉ်တင်ဆက်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးကြတာဖြစ်ပါတယ်
ခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကြီးရွာကအစုလိုက်ပြုံလိုက်တပ်ဖြတ်ခံမှုကိုသတင်းယူခဲ့တဲ့ writer သတင်းတော်နှစ်ဦးတရားရင်ဆိုင်နေရာမှာအခုတင်းလာနေမှာတော့အပြစ်ရှိမှရှိတရားရုံးကနေပြီးတော့စီရင်ဆုံးဖြတ်ပြီးဖြစ်ပါတယ်။ဒီမှုနဲ့ဆက်နွယ်ပြီးတော့ပဲလက်ရှိမြန်မာသတင်းမီဒီယာတွေကြုံနေရတဲ့အခက်အခဲအထူးဖြင့်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာသတင်းရယူခွင့်နဲ့ပတ်သက်လို့ကြုံနေရတဲ့အခြေအနေတွေကိုလာမယ့်အင်္ဂါနေ့ညဒိုင်းရီလိုက်အစီအစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ်။ပေါင်းဆွေးနွေးမိများလို့ရတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒိုင်းရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-332-382-9554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ။
ညဖန်အင်္ဂါညဒရရီလိုင်းစီစင်မှာတာဝန်ဝင်ရောက်ဆွေးနွေးလူတွေဗီဒီယိုကို9:00မတိုင်ခင်အချိန်မီဆက်တွေ့ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းကတင်းနေတာနေမလက်ခင်စီစင်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ဖလော်ရီဒါပြည်နယ်ဂျက်ဆန်ဗယ်လ်မြို့ကကုန်းလိုက်ကြီးတစ်ခုမှာလူအများပြားကိုတနက်နေ့ပစ်ကတ်တာကြောင့်ထိခိုက်ဒေဆုံးသူတွေရှိတယ်လို့ပြည်နယ်အာဏာပိုင်တွေကပြောပါတယ်။ကနဦးသတင်းတွေအရဒေဆုံးသူ၄ယောက်ရှိနေပြီးဒဏ်ရာရနေတဲ့သူ၁၀ယောက်ကိုတော့ဆေးရုံတွေခေါ်သွားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ရဲရရှိမိုက်ဝီလျံဆာကတနက်နေ့ပစ်ကတ်သူဟာတကူရောဖြစ်ပြီးလူပြူတယောက်ဖြစ်ကြောင်းသူဟာဒေဆုံးသွားသူတွေထဲမှာပါတယ်လို့ပြောပါတယ်။ဒါပေမဲ့ဒေဆုံးသူအရေအတွက်အတိအကျကိုတော့ပြောဖို့ညှင်းဆိုပါတယ်။ထင်ကျက် American အထက်လွှတ်တော်မှ John McCain အသက်82နှစ်ရွယ်မှာစနေနေ့ကကွယ်လွန်သွားပါပြီ။ကမ္ဘာတစ်ဝှမ်းနဲ့ American ပြည်ထောင်စုကခေါင်းဆောင်တွေဟာဝမ်းနည်းခုန်ပြုစကားတွေဆက်တိုက်ပြောကြားနေကြတုံးပါ။ Roman Catholic ဘုရားကျောင်းတွေမှာလိင်မှုဆိုင်ရာစောက်ကားမှုတွေရှိခဲ့တဲ့အတွက်ဘုရားသခင်ကခွင့်လွှတ်ဖို့ပိုယဟန်မင်းကြီး Francis ကတောင်းပန်လိုက်ပါတယ်။ Allen Catholic ဘုရားကျောင်းတွေမှာဆယ်စုနှစ်ပေါင်းများစွာလက်မထပ်ဘဲမိခင်တွေကမွေးလာတဲ့ကလေးငယ်တွေကိုမွေးစားဖို့လှုပ်ပေးနေတဲ့အတွက်ပိုယဟန်မင်းကြီးကအပြစ်တင်ဝေဖန်လိုက်တာပါ။မြန်မာနိုင်ငံကရွန်ဂျာမွတ်စလင်တွေပေါ်မှာရက်စက်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမျိုးလုပ်ရမှာတာဝန်ရှိသူတွေကိုအရေးယူဖြစ်ပေးဖို့အတွက် American ပြည်ထောင်စုကဆက်ပြီးလှုပ်ဆောင်မှာဖြစ်ကြောင်း American နိုင်ငံချိုင်းဝန်ကြီး Mike Pompeo ကစနေနေ့မှာပြောကြားခဲ့ပါတယ်
။ဒီတိုက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာသွားတာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့ Greg Barnes ဖြစ်ပါတယ်။VOA ရဲ့အခုတင်းနေတာနေမနေခင်အစီအစဉ်တွေကိုလှိုင်းဒိုမီတာ30 40 49 50နဲ့လှိုင်းလက်မီတာ190ကိုကနေအတန်လွှင့်ပေးခဲ့တာပါ VOA ကိုနားဆင်အားပေးခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.